Welcome to the Voice of America in Burmese.
မင်္ဂလာနေ့တဲ့အစမှာတော်ရရှင်နေပျော်ရွှင်နိုင်ကြပါစေခင်ဗျာ VOA အမေရိကန်တိုင်းရဲ့2019ခုနှစ်ဧပြီလ9ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ30နဲ့40 48တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါ
မင်္ဂလာပါရှင်ကျွန်မတင်ကြီးထိုက်ပါမဲ့ဤတန့်စင်တဲ့အတူသတင်းတွေကိုကြည့်ညမှာပါနိုင်ငံတကာထောက်ခံထားတဲ့လေပြားအစိုးရကိုစန့်ကျင်တဲ့ဗိုလ်ချုပ်ကြီးခလီဖာဟက်တာရဲ့တပ်တွေကမြို့တော်ထရီပိုလီဒစိတ်တပိုင်းကိုထိန်းချုပ်ထားပြီးဆိုတဲ့သတင်းတွေထွက်နေပါတယ်အမေရိကန်ပြည်ထောင်စုအရီဇိုနာပြည်နယ်ဖီနစ်မြို့မှာတော့မြန်မာနိုင်ငံတွင်ပြည်သူ့အကျိုးပြုဆောင်ရွက်မှုတွေကိုရွေးချယ်ဆုချီးမြှင့်တဲ့ပြည်သူ့ကောင်ကြီးဆုချီးမြှင့်ပွဲကိုအခုကျင်းပနေပါပြီ။ဒီလိုထိတ်တန့်ရောက်တဲ့နေ့ကြားကြရပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ရခိုင်ပြည်နယ်ကတိုက်ပွဲတွေကြောင့်စစ်ဘေးရှောင်ဒုက္ခသည်တွေဟာတောက်တုံးရီပြက်လက်မှုနဲ့ရင်ဆိုင်နေရပြီးကူးဆက်ရောဂါအန်ဒီအန်နယ်လည်းရင်ဆိုင်နေရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။
အခုဒီရတေးတောင်မျိုးနေရပေါ့နော် CDP ကိုရောက်ရှိနေပါတယ်အဲ့ဒီ CDP နားမှာရှိတဲ့ကိုဖောက်ကိုဖော
က်ဒီလူတော်ကိုယ်စားလှယ်ဒေါခင်ဆော့ဝေပြောကြားသွားတာပါဒီအကြောင်းသတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်ဒါအပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက် EDN 3အင်္ဂလိပ်သင်ခန်းစာနဲ့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာတော့အဂတိလိုက်ဆောင်မှုပြဿနာအကြောင်းကိုဆွေးနွေးထားပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့မအီတန့်စင်တို့ပြောပြပေးပါအောင်ခင်ဗျာ
လီဗျားရှေ့ပိုင်းစစ်တပ်တပ်မှုဗိုလ်ချုပ်ကြီးခလီဖာဟက်တာကိုတစ္ဆာခံတဲ့တပ်ဖွဲ့တွေကမြို့တော်ထရီပိုလီတောင်ပိုင်းကနိုင်ငံတကာလေဆိပ်အပါအဝင်မြို့တော်အစွန်ပိုင်းတွေကိုထိန်းချုပ်ထားနိုင်တဲ့အနေအထားရှိနေပါတယ်နိုင်ငံတကာအသံဝန်ကထောက်ခံထားတဲ့လေပြားအစိုးရရုံးဆက်ရာမြို့တော်ထရီပိုလီကိုသိမ်းယူဖို့ဗိုလ်ချုပ်ကြီးဟက်တာကသူ့တပ်ဖွဲ့တွေကိုပြီးခဲ့တဲ့ရက်ပိုင်းကညွှန်ကြားခဲ့တာဖြစ်ပါတယ်။မြို့တော်ထရီပိုလီတဲကိုဟက်တာရဲ့တပ်ဖွဲ့တွေဝင်ရောက်လာပြီးနိုင်ငံတကာလေဆိပ်ကိုပိတ်ထားတဲ့ပုံတွေကိုအာရဗ်မီဒီယာကရုပ်သံထုတ်လွှင့်ပါတယ်။အတားဆီအခက်အခဲမရှိသိမ်းပိုက်နိုင်ခဲ့ပုံလည်းရှားပါတယ်။ဗိုလ်ချုပ်ကြီးဟက်တာရဲ့တပ်ဖွဲ့တွေဝင်ရောက်လာချိန်မှာမြို့တော်အနီးတစ်ဝက်နေထိုင်သူတွေအဟစ်ကြိုဆိုခဲ့ကြပုံတွေကိုလည်းတွေ့ရပါတယ်။ဟက်တာရဲ့စစ်တပ်ပြောခွင့်ရဗိုလ်မှူးကြီးအာမက်အယ်မီရှမာရီကတော့ဟက်တာရဲ့အုပ်ချုပ်မှုအောက်ကလေပြားစစ်တပ်ကနယ်မြေတွေသိမ်းပိုက်ရရှိနေတယ်လို့စနေနေ့နေကင်သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်။
في خلال 24 ساعة الماضية أعلن الليلة البارحة عن عدد الشهداء الذين ارتقوا إلى الله من بداية العمل
هبتا يتبوي ريكا غريان جندوبا كاسا الباشيان سواني روكو تنشو تاناي بي تاكي مو أدوين لبيا ستاكا ستا سليو جاسون جان بيوكو نياكا بيوسو دوارابا سوريا ريبيا بايني ال عربيا يوتنغا رو لبيا بوجوجي هبتا يتبويكا يورو تريبولي يه ခါလက်အယ်ဖာဂန်ရက်ကိုဝင်ရောက်ခဲ့ပြီလို့ပြောဆိုထားပါတယ်။ဒီပြောဆိုချက်အပေါ်မှာ VOA အနေနဲ့တိကျအတည်ပြုချက်တော့မရသေးပါဘူး။ဗိုလ်ချုပ်ကြီးဟက်တာရဲ့တပ်ဖွဲ့တွေအသာစီးရလာတဲ့အပေါ်နိုင်ငံတကာဘက်ကလည်းစိုးရိမ်မှုတွေရှိလာပါတယ်။ကုလသမဂ္ဂအနေနဲ့လေပြားပြည်သူတွေအပေါ်ဆက်ပြီးထောက်ခံသွားမယ်လို့အထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကဂျော်ဒန်နိုင်ငံခီးစဉ်အတွင်းမှာပြောပါတယ်။လီဗျားနိုင်ငံမှာရောက်ရှိနေတဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်ဂါဆန်ဆလမီကတော့အခြေအနေကိုအနိကဆောင်ကြည့်နေတယ်လို့ပြောပါတယ်။လီဗျားမြို့တော်မှာတည်ငြိမ်ရေးကိုပြန်လည်ထိန်းသိမ်းနိုင်ဖို့နိုင်ငံတကာအတိုင်းဝိုင်းဘက်ကဆောင်ရွက်ကြဖို့လေအီဂျစ်သမ္မတအဒယ်ဖာတာအယ်စစ်စီကတောင်းဆိုပါတယ်။ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့ကတော့တိုက်ပွဲတွေရပ်ပြီးတွေ့ဆုံဆွေးနွေးကြဖို့တိုက်တွန်းထားပါတယ်ရှင်။
အမေရိကန်အနောက်တောင်ပိုင်းပြည်နယ်ကူဇက်စတန်ကရည်တည်မှုခြေနေပြီးကြောင်းမြို့၆မြို့ကျော်ကပြည်သူတွေဘေးလွတ်ရာကိုသွားဖို့အစိုးရကမိန့်ချလိုက်ပါတယ်။အမျိုးသားနဲ့လူငယ်တွေအနေနဲ့နောက်ချန်ရစ်နေခဲ့ဖို့မြို့ထဲကိုရေမဝင်အောင်လို့ရေကာတဲ့တိုင်းတွေဆောက်ရဖို့ကူညီဖို့တောင်းဆိုခဲ့တဲ့အကြောင်းပြည်နယ်အကြီးအကဲဂိုလာမရဇာရှာရီယာဒီကအစိုးရပိုင်ရုံးမြေတန်းကြားလိုင်းကတဆင့်ပြောဆိုလိုက်ပါတယ်။ရည်တည်မှုကြောင့်ပြည်နယ်တွင်ကပြည်သူ၄သိန်းလောက်ရေဘေးတင်နိုင်တဲ့ဆိုပြီးတော့လေပြည်ထောင်ဝင်ကြီးအက်ဒိုရက်ဇာရာမနီfirstly ကအစိုးရရုံးမြင့်တန်ကြားလိုင်းကတစီပြောလိုက်တာပါရေကြီးမှုကြောင့်လူအယောက်80တိတ်ဆုံးရပြီလို့လဲဆိုရကပြောပါတယ်မြို့စစ်တပ်မြို့ကလူတွေကိုလည်းဘေးလွတ်ရာကိုရွှေ့ပြောင်းပေးသွားပြီဖြစ်တဲ့ကြောင့်တာဝန်ရှိသူတွေကဆိုပါတယ
်အစ္စရဲဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကသူသာနောက်ထပ်သက်တမ်းထပ်ပြီးအနိုင်ရခဲ့ရင်တိမ့်ပိုက်ခံအနောက်ဖက်ကမှအစ္စရဲအခြေချအင်အားတွေတိုးချဲ့မယ်လို့စနေနေ့မှာပြောဆိုလိုက်ပါတယ် ဝန်ကြီးချုပ်နေတန်ယာဟူရဲ့ရွေးကောက်ပွဲကြိုခရီးကဝတ်ကြောင့်ပါလက်စတိုင်းနဲ့အာရဗ်ကမ္ဘာကိုတော့စိတ်ဆိုးဒေါသထွက်စေမယ့်အနေအထားရှိပါတယ်။အီဗီလာ9ရက်နေ့ရွေးကောက်ပွဲမတိုင်ခင်3ရက်အလို Israeli Channel 2နဲ့လုပ်တဲ့တွဲဆုံမေးမြန်းခန်းအတွင်း1968ခုနှစ်အရှေ့အလယ်ပိုင်းစစ်ပွဲအတွင်းသိမ်းယူရရှိခဲ့တဲ့အရှေ့ဂျေရုဆလမ်နဲ့ဂိုလန်ကုန်းမြစ်မှာနိုင်ငံတကာအသိအမှတ်ပြုမှုမရှိဘဲအစ္စရေးတို့လုပ်ခဲ့သလိုမျိုးအနောက်ဘက်ကမှတိုးချဲ့အခြေချရေးအချုပ်အခြာအနာပိုင်မှုကိုဘာကြောင့်မတိုးချဲ့တယ်လဲလို့ဝန်ကြီးချုပ်နေတန်ယာဟုကိုမေးမြန်းခဲ့တာပါမလုပ်ဘူးလို့ဘသူကပြောတယ်လဲအဲ့ဒါကိုလုပ်ဖို့ဆွေးနွေးနေတယ်လို့ဝန်ကြီးချုပ်ကပြန်ဖြေခဲ့ပါတယ်နောက်တစ်ဆင့်ထပ်တိုးလုပ်မလားလို့မေးတာဆိုရင်တော့အဖြေကနောက်တစ်ဆင့်ထပ်တိုးမှာဖြစ်တယ်အစ္စရေးရဲ့အချုပ်အခြာအနာကိုတိုးချဲ့သွားမယ်လို့ပြောဆိုခဲ့ပါတယ်နယ်မြေသိမ်းပိုက်ရေးလှုပ်ဆောင်နေတဲ့လက်ရဆွန်ပါတီငယ်လေးတွေနဲ့လက်ရှိဝန်ကြီးချုပ်နေတန်ယာဟုမဲရရှိရေးပြိုင်နေရတာဖြစ်ပါတယ်။ပါလက်စတိုင်းတွေကိုမြေယာလွှဲပြောင်းမပေးလိုတဲ့သဘောထားတင်းမာသူမဲဆန္ဒရှင်တွေကိုအခုပြောဆိုချက်နဲ့စည်းရုံးနိုင်မယ့်အနေအထားလည်းဖြစ်ပါတယ်။ပါလက်စတိုင်းသမ္မတမမိုးဆာဘတ်စ်ရဲ့ပြောခွင့်ရကတော့ဘလို့ဆောင်ရွက်ချက်ကြီးညာချက်တွေနဲ့မှအမှန်တရားကပြောင်းလဲသွားမှာမဟုတ်ဘူး။အခြေချအရာတွေကတရားမဝင်ဖြစ်ပြီးဖေရှားပြရမှာဖြစ်တယ်လို့ Writers သတင်း Agency ကိုပြောဆိုသွားပါတယ်
။ဂျော်ဂျီယာနဲ့ယူကရိန်းနိုင်ငံတွေကိုနှီးတိုးဖွဲ့ဝင်ဖြစ်စေခြင်းဟာရုရှားကိုရင်ဆိုင်ရရောက်တဲ့ဆိုတဲ့တွေးဟာလွန်စွာအနေအများတဲ့အကြောင်းနှီးတိုးအတွေ့အမှုချုပ် Hans Stoltenberg ကပြောပါတယ်။ရုရှားကိုရင်ဆိုင်အောင်ရောက်တဲ့လူလက်ခံလိုက်ခြင်းဟာအင်ဒီဂျင်းနိုင်ငံတွေအရေးမှာရုရှားကဆုံးဖြတ်ပိုင်ခွင့်ရှိတယ်ဆိုတဲ့သဘောတက်ရောက်သွားနိုင်လို့လည်းသူကပြောပါတယ်။အာဏာကြီးတဲ့နိုင်ငံကြီးတွေကအင်ဒီဂျင်းနိုင်ငံငယ်တွေအရေးဝင်ပြီးတော့ဆုံးဖြတ်ပိုင်ခွင့်ရှိတယ်ဆိုတဲ့ခေါင်းဆောင်မှုဩစာလွှမ်းမိုးမှုဆိုင်ရာသဘောတရားပိုင်ကိုပြင်ဆင်တဲ့ဆိုပြီးတော့လေမြောက်အတလန်တိတ်စာချုပ်အဖွဲ့နေတိုးအဖွဲ့တည်ထောင်ခြင်းနှစ်90ပြောင်းအခမ်းအနားရဲ့နောက်ဆုံးသတင်းစာရှင်းလင်းပွဲတွေမှာသတင်းတောက်တွေရဲ့အမေကိုနေတိုးတွင်းမှုချုပ်စတိုဒန်ဘတ်ကဖြေကြားလိုက်တာပါစစ်အီးကာလာအတွင်းမှာဆိုဗီယက်ယူနီယံရဲ့သဘောကျစီးပင်းစည်းကမ်းဥပဒေတွေကိုဗဟိုနဲ့အရှေ့ဥရောပနိုင်ငံတွေကလိုက်နာနေခဲ့ရတာကနိုင်ငံကြီးတွေရဲ့ဩစာတက်ရောက်နိုင်ဖို့ရဲ့ဥပမာတစ်ခုပဲဖြစ်ပါတယ်နေတိုးကြီးကရာထူးမတိုင်ခင်မှာနော်ဝေးနိုင်ငံဝန်ကြီးချုပ်အဖြစ်သူတာဝန်ထမ်းဆောင်စဉ်တုန်းကအတွေ့အကြုံအရနော်ဝေးက1949ခုနှစ်မှာနေတိုးအဖွဲ့ဝင်ဖြစ်လာပြီးတဲ့နောက်မှာတော့ဆိုဗီယက်ယူနီယံကနော်ဝေးအရေးဆုံးဖြတ်ပေးနေတာတွေကိုအမေရိကန်နဲ့ပြည်ထောင်ပါဝင်နေတိုးကိုထောက်ခံပေးနေတဲ့နိုင်ငံတွေကလက်မခံတော့တဲ့အကြောင်းစတိုဒန်ဘတ်ကပြောဆိုလိုက်ပါတယ်
UAE American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညဒုတိယနာရီဘက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင
်ဗျ UAE မြန်မာပိုင်းအစီအစဉ်ရဲ့တင်းငွေလေးမနက်ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်2019ခုနှစ်အတွက်ပြည်သူ့ဂုဏ်ရီဆုချီးမြှင့်ပွဲအခမ်းအနားကိုအခုကျမတို့အတန်းလွှင့်နေတဲ့အချိန်မှာပဲကျင်းပနေပြီဖြစ်ပါတယ်။အဲ့ဒီအခမ်းအနားကိုတော့အမေရိကန်ပြည်ထောင်စုအနောက်ဖက်ချမ်းအရီဇိုနာပြည်နယ်ဖီနစ်မြို့မှာဧပြီလ6ရက်ဒေသစံတော်ချိန်စနေနေ့ညနေ4နာရီကနေ9နာရီအထိကျင်းပမှာဖြစ်ပါတယ်။ဆုချီးမြှင့်ပွဲမှာ2019ခုနှစ်အတွက်စေချိန်မြောက်ပြည်သူ့ဂုဏ်ရီဆုရှင်နဲ့ပြည်သူ့ဂုဏ်ရီအသင်းဗဟိုအလုံးမှုဆောင်အဖွဲ့ကရွေးချယ်တဲ့ပြည်သူ့ဂုဏ်ရီအထူးစု၄စုကိုလည်းချီးမြှင့်မှာဖြစ်ပါတယ်။ပြည်သူ့ဂုဏ်ရီဆုရှင်ကိုတော့အမေရိကန်ဒေါ်လာ1000ချီးမြှင့်မှာဖြစ်ပြီးအထူးစုတွေကိုတော့ဒေါ်လာ1000စီချီးမြှင့်မှာပါ။ပြည်သူ့ဂုဏ်ရီဆုအတွက်ဆိုပြုခံထားတဲ့အဖွဲ့အစည်းနဲ့လူပုဂ္ဂိုလ်အမည်စင်းတဲ့ကပြည်သူ့ဂုဏ်ရီအသင်းရဲ့မူရီအတိုင်းစီစစ်ပြီးဆွေးချယ်တာဖြစ်ကြောင်းတာဝန်ရှိသူတွေကပြောဆိုထားပါတယ်။အဆိုပြုခံရတဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေနဲ့ပတ်သက်တဲ့အချက်လက်တွေကိုစုဆောင်းပြီးအစဉ်စဉ်ရွေးချယ်ပြီးနောက်ဆုံးအဆင့်ရွေးချယ်မှုကိုမတ်လ18ရက်နေ့ကပြုလုပ်ခဲ့တာပါ2018ခုနှစ်တုန်းကကိုချင်မြောက်ပြည်သူ့ဂုဏ်ရီဆုကိုရန်ကုန်မြို့ကမွတ်စလင်ကုသိုလ်ဖြစ်ဆေးရုံကရရှိခဲ့ပြီးရှစ်ချင်မြောက်တုန်းကဆုရှင်ကတော့မန္တလေးမြို့ဖောင်တော်ဦးပရဟိတဖုံးတော်ကြီးတင်ပညာရေးတွက်ဖက်အထက်တန်းကျောင်းကရရှိခဲ့တာဖြစ်ပါတယ်
အာဖဂန်နစ္စတန်နိုင်ငံမှာစစ်နေတဲ့လူငါစတိုက်ဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေအတွင်းမှာအနည်းဆုံးရဲ9ယောက်နဲ့အရသား3ယောက်သေဆုံးရတဲ့အကြောင်းတာဝန်ရှိသူတွေကပြောပါရယ်။ဂါဇနီပြည်နယ်အရှေ့ပိုင်းမှာတာလီဘန်စစ်သွေးကြွတွေကလုံခြုံရေးစစ်ဆေးရေးဂိတ်တွေမှာတိုက်ခိုက်ခဲ့တာကြောင့်ရဲ3ယောက်သေဆုံးရတဲ့အကြောင်းကိုလည်းပြည်နယ်ရဲမှူးကြီးအမတ်ခန်စီဘက်ကပြောပါရယ်။တာလီဘန်တွေကဒါကသူတို့လက်ချက်ဖြစ်တယ်လို့ကြေညာထားတဲ့အကြောင်း AP သတင်းဌာနကဖော်ပြထားပါရယ်။ မြောက်ပိုင်းစာရီပူပြည်နယ်ကလုံခြုံရေးစစ်ဆေးရေးဂိတ်ကိုတာလီဘန်တွေဝင်တိုက်ခိုက်ခဲ့တာကြောင့်လေအနည်းဆုံးရဲ၄ယောက်သေဆုံးရတဲ့အကြောင်းပြည်နယ်ကောင်စီမှုမိုဟာမက်နိုအာရာမာနီကပြောပါတယ်အရှိပိုင်းနိုင်ငံဟာပြည်နယ်အတွင်းမှာပေါက်ကွဲမှုနှစ်ခုဖြစ်ပွားခဲ့တာကြောင့်လည်းအနည်းဆုံးအရသာ300သေဆုံးရတယ်ဆိုပြီးတော့ပြည်နယ်မြို့တော်ဝန်ယုံပြောခွင့်ရအတာဟူလာခိုဂျာနီကပြောပါတယ်နိုင်ငံဟာနဲ့ဆရီပူပြည်နယ်တွေမှာတိုက်ခိုက်မှုဟာဘယ်သူလက်ချက်လဲဆိုတာကိုတော့ကြေညာထားတာမျိုးမရှိပါဘူးနိုင်ငံဟာပြည်နယ်မှာ2015ခုနှစ်ကစပြီးတော့ IS Islamic အုပ်စုကခြေကုပ်ယူထားခဲ့တာပါငင်းကြေးဆွေးနွေးမှုတွေလှုပ်ဆောင်နေတဲ့တချိန်တည်းမှာကိုပဲစစ်သွေးကြွအဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်လာသလိုတာလီဘန်နဲ့အာဖဂန်အစိုးရတပ်တွေကြားမှာလည်းအခြေအနေတွေပိုပြတ်တင်မာလာနေခဲ့ပါတယ
်ဗင်နီဇွဲလားနိုင်ငံပိုင်ရင်းနှံကုမ္ပဏီကတင်းမော34စင်းနဲ့ကျူးဘားကိုရင်းနှံစင်းပို့ဆောင်ပေးနေတဲ့ကုမ္ပဏီနှစ်ခုတို့ကိုဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ကြောင်းအမေရိကန်ဒုတိယသမ္မတမိုက်ဖန့်စ်ကတောက်ချန်နေတုန်းကကြေညာပါတယ်အမေရိကန်ပြည်ထောင်စုတက္ကသိုလ်ပြည်နယ် Rice Tech တို့မိန့်ခွန်းမှာအခုလိုကြေညာသွားတာဖြစ်ပါတယ်။ဗင်နီဇွဲလားရဲ့ရှင်းနံကိုဗင်နီဇွဲလားပြည်သူတွေကပိုင်တယ်လို့လည်းဒုသမရကပြောဆိုသွားပါတယ်ရှင
်။လူခွင့်ရရှိနေအမောက်ကလူနီကိုတည်နှလက်ခွင့်ဆိုင်ရာပြည်တွင်းအစိုးရရဲ့အထူးတရမန်အဖြစ်ခန့်အပ်လိုက်တဲ့အကြောင်းနိုင်ငံခြားရေးရုံးကကြေညာလိုက်ပါတယ်။တည်နှတော့တွေရဲ့လုံယုံလုံစီအတိုင်းလှုပ်ဆောင်နိုင်မှုကိုဟန့်တားတဲ့ပြင်းထန်တဲ့ဥပဒေတွေကိုတံပြန်နိုင်ဖို့အတွက်နိုင်ငံခြားရေးဝန်ကြီး Jeremy Hunt နဲ့အတူအမောက်ကလူနီကလှုပ်ဆောင်သွားမယ့်အကြောင်းနိုင်ငံခြားရေးရုံးကပြောပါတယ်။တည်နှတော့တွေပေါ်မှာစံဖတ်မှုကဒီကမ္ဘာလုံးအတိုင်းအတာနဲ့စိုးရိမ်ရတဲ့အခြေအနေရောက်နေပြီလို့ Mr. Hunt ကပြောပါတယ်။ဒီယာဒူးကိုရတဲ့အတွက်အင်တန်ဂုံယူမိတဲ့အကြောင်းအမောက်ကလူနီကပြောပြီးတော့ဒီယာဒူးအတွက်လစာယူသွားမှာမဟုတ်ဘူးလို့လည်းပြောပါတယ်။အမောက်ကူနီဟာမြန်မာနိုင်ငံကရိုက်တာတင်းတောင်နှစ်ယောက်ဖမ်းဆီးထောင်ချခံရတဲ့အမှုကိုဥပဒေအကြံပေးတယောက်အနေနဲ့ပြီးခဲ့တဲ့နှစ်ကစပြီးတော့လိုက်ပါဆောင်ရွက်ပေးနေရပါကုလသမဂ္ဂတင်းတောင်များအသင်းကအမောက်ကူနီကို2018ခုနှစ်ရဲ့ဂုံတူးဆောင်ကမ္ဘာနိုင်ငံသားဆုချီးမြှင့်ခဲ့တာပါဒီနောက်တွေပေါ်မှာတိုက်ရိုက်သက်ဆိုင်နေတဲ့ကမ္ဘာတဝန်တည်နှလုံးလက်ခွင့်ကိုကာကွယ်ဖို့ပြည်ထင်အစိုးရရဲ့ကြိုးပမ်းမှုမှာပါဝင်ဖို့အတွက်ဒီယာဒူးကိုပေးခဲ့တဲ့အကြောင်းရင်းကရှီနီကူနီရဲ့အတွေ့အကြုံကြောင့်ပဲဖြစ်တယ်လို့မစ္စတာဟန်ကပြောဆိုလိုက်ပါတယ
်တင်းငွေနေမနဲ့ခင်ထိတိုင်းအောင်နိုင်ငံတကာတင်းနေကိုမတ်တင်ကြီးထိုင်တဲ့မိုက်တန့်စင်တို့ပြောပြခဲ့ကြပါတယ်ခင်ဗျာအခုတော့သတင်းစူးစီးချက်နဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့တိုက်ပွဲတွေဆက်ဖြစ်နေပြီးညမထွက်ရကာဖျူးအမိတ်ထုတ်ပြန်ထားတဲ့မြို့နယ်တချို့မှာအမိတ်ကိုချိုးဖောက်တယ်ဆိုတဲ့စွပ်စွဲချက်နဲ့ဒေသခံတချို့အဖမ်းဆီးခံနေရပါတယ်။စစ်ပွဲကြောင့်ဘေးလွယာထွက်ပြေးနေရတဲ့ထောင်ချီတဲ့စစ်ပီးဒုက္ခတွေဟာလည်းတောက်သုံးရီပြက်လက်မှုနဲ့ရင်ဆိုင်နေရပြီးကူးဆက်ယောဂအန်ဒီရဲ့ကြောင့်ကျန်းမာရေးထိခိုက်မှာကိုစိုးရိမ်နေကြပါတယ်ဒီအကြောင်းကိုဆက်ပြီးပြောပြမှာပါရခိုင်ပြည်နယ်ကပုံနှကျွန်းရသေတောင်ကြောက်တော်မြောက်ဦးမင်းပြားမြို့နယ်တွေမှာည9:00နာရီကနေမနက်9:00နာရီအထိညမထွက်ရအမိတ်ပုံမှန်144ကိုအပီလာတရက်နေ့ကစထုတ်ပြန်ထားတာပါကြောက်တော်မြို့ပြည်တော်သားရက်ွက်ကအရသားနှစ်ဦးကိုညမထွက်ရအမိတ်ဖောက်ဖျက်တယ်ဆိုပြီးအာနာဖီဇန်မှုပုံမှန်188နဲ့ကြောက်တော်မြို့မှာရဲစခန်းမှာအမှုဖွင့်တာကြောင့်ဒီသာကံကိုကျော်လှမြစ်ကပြောပါတယ
်။လေးရင်ညနေဘက်ကသူတို့ကဒီကြောက်တော်မျိုးနဲ့မတောင်းတဲ့ပြည့်ရောမှာသူတို့ဘလာဝါနဲ့ကြောက်တော်လိုက်ရှင်နေတဲ့ကာကိုရှာလုံးကအဲ့ဒီကကအဲ့ဒီညမှာပြက်နေလို့သူတို့ကအဲ့ဒီကကိုသွားလုံးလို့တောက်ခွန်ကားနားမှာဖက်ခံရပြီးတော့ဒီကြောက်တော်ရဲစခန်းမှာသူတို့ကိုဖမ်းပြီးတော့ပို့လိုက်တာပေါ့ကြောက်တော်ရဲစခန်းကပုံမှန်တရှိရှင်းမှုဖွင့်တယ်ဆယ်ယလိုလိုက်မှုနဲ့အချုပ်ရင်းမှုအဲ့ဒါဒီလာမေကိုရင်နေကိုကျော်တော်တရားရုံးမှာရုပ်ချင်းစစ်ဆိုလိုက်တယ်လို့ပြောတယ်
။တချိန်ထဲမှာပဲဘူးသီးတော်မြို့နယ်တရက်ပြင်းရွာနာမှာမြန်မာတပ်မတော်နဲ့ရခိုင် AA တပ်ဖွဲ့တို့မနစ်မနက်ကတိုက်ပွဲဖြစ်ပွားခဲ့ကြောင်းကြာညိုပြင်းကျေးရွာအုပ်ချုပ်ရေးမှူးဦးအောင်တန်းကပြောပါတယ်
။တိုက်ပွဲဖြစ်တာလည်းပြောသေးမှာမဟုတ်ပြင်ပါပဲ။ကျွန်တော်မှရှိမှာပေါ့ကျွန်တော်တို့ကအစင်ကြတာအဲလေရှိလာချားလဲဆိုပြင်လာရောက်တ
ာ။ဒါပြင်ဖုံညိုလေးကျေးရွာကထွက်လာတဲ့တပ်မတော်စစ်ကြောင်းနဲ့ AA တပ်ဖွဲ့တို့တရက်ပြင်းကျေးရွာနာမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ပြီးခဲ့တဲ့နေ့ကလည်းဘူးသီးတော်မြောက်ဦးမင်းမြမျိုးနယ်နဲ့ကြောက်တော်မျိုးတလူချောင်းအနီးမှာတိုက်ပွဲတွေဖြစ်ခဲ့တယ်လို့အေအေတပ်ဖွဲ့ကပြောပါတယ်။ရခိုင်ပြည်နယ်တွင်တိုက်ပွဲတွေကြောင့်မြောက်ဦးကြောက်တော်မင်းမြဘူးသီးတော်ရသေးတော်နဲ့ပုံနှကျွန်းမျိုးနယ်6ခုမှာယာယီဒုက္ခသည်စခန်း46ခုရှိပြီးစစ်ရှောင်ရွာသား26000ကျော်ရှိနေပါတယ်။သူတို့အတွက်အရေးပေါ်တောက်သုံးရင်နဲ့စားနပ်ရိက္ခာတွေလိုအပ်နေတယ်လို့ရသေးတော်စစ်ရှောင်စခန်းကိုကိုယ်တိုင်တွားရောက်ခဲ့တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ကင်စောဝေကပြောပါတယ်။
35ရောက်လောက်မှာကျမတို့ KCG တွေပြေးပါတယ် KCG ပြေးတာကစစ်ပြေးချောင်းတွေကဒီပူဖောက်အုပ်ဖို့မှာဆိုရင်1000ကျော်ရှိကြတယ် နောက်တစ်ခါအောင်စီကုန်းဒီဘက်ကအောင်စီကုန်းကြည့်ရမှာဆိုတော့600ကျော်ရှိပါတယ်နောက်ဖဲလိုက်ဖဲလိုက်မှာဆိုတော့100နီးပါးရှိပါတယ်ဒီရသေးတော့မျိုးနေရဲ့နေရာရှိခုလောက်မှာစစ်ဘေးဒုက္ခတွေအများကြီးတောင်းနေကြတာဖြစ်တဲ့အတွက်ကျွန်တော်တို့ကလည်းကုမင်းနိုင်တလို့အခုလောလောဆယ်မှာကုမင်းပြေးနေပါတယ်ရှင်ဖဲအပါအဝင်တခြားလူတွေလာရောက်တဲ့အစုတွေအဲ့နဲအဲ့ဒီအိုးဖောက်နေမှာဆိုရင်နောက်ထပ်တစ်ပတ်လောက်ပဲအဲ့တော့ပုံစေလို့ရမယ်ပေါ့နော်အဲ့တော့နောက်ထပ်တစ်ပတ်လောက်ဆိုရင်ဒီဆယ်နေရာပုံနိုင်ပါတယ်နောက်တစ်ခါကကျမတို့ဒီသေးတော့မျိုးနေမှာတော့ငွေရတီတဲ့ရောက်လာပြီနောက်တစ်ခါရေရလဲခင်းချောင်းမျိုးကြီးလာပါတယ်တောင်းနေရောချိုးပြီးတော့အင်မတန်ခက်သေးတယ်ဖြစ်ပါလေ
ရခိုင်ပြည်နယ်အစီအေပတီပကတွေကိုပြင်းငိမ့်နိုင်ဖို့သက်ဆိုင်ရာတာဝန်ရှိသူတွေကအများဆုံးညှိနှိုင်းဖြည့်ရှင်းတဲ့လို့အမျိုးသားလှုပ်တော်ကူစလဲဒေါက်တူမီကပြောပါတယ
်။ဒီခံပြင်းနယ်မှာဖြစ်တဲ့ပြီးတော့ဆက်ကြောင့်သူတို့အန်တန်ဆိုရင်ကြာကြောင့်သူတို့မေးမြန်းကြပါတယ်။ဘယ်တော့မြန်လှုပ်တော်ကူစလဲများအနေနဲ့ဒီရခိုင်တပ်မတော်နဲ့မြန်မာတပ်မတော်ကိုငင်းကြင်းရေးဝိုင်းဝိုင်းတဲကိုပေါင်းဝင်အောင်ဘလို့တွန်းအားပေးနေလဲဒါနဲ့ပတ်သက်ပြီးတော့မေးခွန်းကတော့တော်ကိုမေးကြပါတယ်ရှင်။သူတပြင်းသက်ဆိုင်ရာကိုလည်းပဲကျွန်တော်တို့ဟိုတွန်းအားပေးတယ်။ဒီပြည့်ပြည့်သူတွေလုံးဝမထိခိုက်ဖို့နဲ့ဒီစစ်ဘေးရှောင်ပြည်သူတွေကိုတော့တိုက်နိုင်ဆုံးအပြင်းအဆိုးရနဲ့ပြည်တော်စုအဆိုးရကတောင်းဝန်ယူပေးဖို့ကျမတို့ထိတ်တော့နေ
။စီရေးတင်မှန်မှုကြောင့်လမ်းပန်းဆက်သွယ်ရေးအချိန်တွေဆိုးဝါးလာနေပြီးအခုလိုနေရသည်ရေပြတ်လက်ချိန်လည်းဖြစ်တာကြောင့်စစ်ပြေးဒုက္ခတွေစခန်းတွေမှာတောက်တုံးရေရှားပါးလာနေပါတယ်။ပြည်내အဆိုးရကလည်းဒုက္ခတွေတွေကိုအရေးပေါ်စီမံဆောင်ရွက်ပေးမှုအားနည်းနေသေးတယ်လို့လွှတ်တော်ကိုယ်စားလှယ်တွေနဲ့လူမှုအဖွဲ့အစည်းတွေကပြောဆိုနေကြပါတယ်ခင်ဗျာ။ဗီယိုရဲ့တင်းငွေနေနေမနက်ခင်းအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါရခင်ဗျာအခုတော့ဥောင်ခင်ရဲ့မြန်မာအရေးသုံးသက်ချက်ကိုနားဆင်ရမှာပ
ါဒီခိုင်းပြည်နယ်ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ကလူ့အခွင့်အရေးအခြေအနေကိုသိရှိနိုင်ဖို့အတွက် EU ကဥရောပနိုင်ငံများသမဂ္ဂအဖွဲ့ကလွန်ခဲ့တဲ့အောက်တိုဘာလမှာလေ့လာရေးမစ်ရှင်တစ်ခုမြန်မာပြည်ကိုဆေးလွတ်ခဲ့ပါတယ်။အဲ့ဒီမတိုင်မီကလည်းရိုဟင်ဂျာအပေါ်ပြစ်မှုကျူးလွန်မှုနဲ့အစိုးရလုံခြုံရေးတပ်ဖွဲ့ကအရာရှိ9ဦးကိုဒဏ်ခတ်ရေးယူကြောင်းဇွန်လမှာကြေညာပါတယ်။လေ့လာရေးမစ်ရှင်အဖွဲ့ရဲ့တွေးရှိချက်တွေကိုအခြေခံပြီးလူ့အခွင့်အရေးဖောက်ပြစ်မှုကိုချက်ချင်းရပ်ဆိုင်ဖို့မြန်မာအစိုးရကိုတောင်းဆိုတဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှလွန်ခဲ့တဲ့မတ်လကချမှတ်ပါတယ်။ဒီဆုံးဖြတ်ချက်ကို39နိုင်ငံကထောက်ခံပြီးတရုတ်ကျူးပါနဲ့ဖိလစ်ပိန်းကကန့်ကွက်ပါတယ်လူ့အခွင့်အရေးချိုးဖျက်မှုတွေရပ်ဆိုင်ပြီးကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရကိုတိုက်တွန်းတာဖြစ်ပါတယ်အခွန်ကင်းလွတ်မှုကိုအခွင့်ကောင်းယူပြီးယူရိုတန်း2300ဘူးဥရောပကိုမြန်မာက2018မှာတင်ပို့ပါတယ်ဒီထဲမှာအဝေးတွေကယူရိုတန်း1900ကျော်ဆန်ကတန်း140ကျော်ကျောင်းမြက်ကတန်း130နဲ့ဖနက်ကတန်း120ကျော်ပါဝင်ပါသေး။ဒီလိုဆက်လက်တင်ပို့နိုင်ဖို့အတွက်ကုလသမဂ္ဂနဲ့လက်တွဲလုပ်ဖို့လိုအပ်ကြောင်း EU ဥရောပအဖွဲ့ကကြေညာပါသေး
။မြန်မာအစိုးရကတော့ကုလသမဂ္ဂအစိုးရခံစားနဲ့ဆုံးဖြတ်ချက်တွေဟာတစ်ဖက်သက်လုပ်ရက်တွေဖြစ်တယ်လို့ဆိုပြီးလက်မခံဘူး။လူ့အခွင့်အရေးအခြေအနေကောင်းမွန်မလာဘူးဆိုရင် EU ဟာတစ်ခုခုလုပ်ရတော့မယ့်အခြေအနေကိုရောက်သွားနိုင်ပါတယ်။မြန်မာကိုပြီးတဲ့အခွန်ကင်းလွတ်ခွင့်ရုပ်သိမ်းတာဟာ EU အတွက်အလွယ်ဆုံးနည်းပါပဲအထည်အလိတ်ဖနက်နဲ့အခြားအသုံးဆောင်ပစ္စည်းထုတ်လုပ်နေတဲ့မြန်မာအလို့သမားတသန်းကျော်ရှိပါတယ်အဲ့ဒီထဲမှာအထည်ချုပ်လုပ်ငန်းမှာအမျိုးသမီး9သိန်းကျော်ရှိပါတယ်စီအစိုးရကို EU နဲ့ American ဒဏ်ခတ်အရေးယူစဉ်ကအထည်ချုပ်စက်ရုံ120ကျော်သာကျန်ပါတယ်ဒဏ်ခတ်မှုရုပ်သိမ်းပြီးအခွန်လွတ်ကုန်သွယ်ခွင့်ပြန်ရတော့မှမဟာရန်ကုန်ပဲခူးပသိမ်နဲ့ဖအံမှာအထည်ချုပ်စက်ရုံတွေထွက်ပေါ်လာပါတယ်2014ခုနှစ်ကဆိုရင်တစ်နှစ်အတွင်းအထည်ချုပ်စက်ရုံအသစ်50ကျော်ထပ်တိုးလာပါတယ
်မြန်မာပြည်ကပို့ကုန်တွေအကန့်အသတ်မရှိအခွန်အခောက်မရှိဥရောပမှာရောင်းချခွင့်ပြန်ရတာ2013ကဖြစ်ပါတယ်ဒီအကွင်တူးကြောင့်မြန်မာအထည်ချုပ်လုပ်ငန်းမှာရင်းနှီးမြှုပ်နှံသူတွေများလာပါတယ်အခွန်ဆောင်ရမယ်ဆိုရင်တော့အခုကင်းလွတ်ခွင့်ရတဲ့နိုင်ငံတွေကိုရှင်းပြနိုင်မှာမဟုတ်လို့မြန်မာပြည်ကထွက်ခွာတဲ့ကုမ္ပဏီတွေများလာပါလိမ့်မယ်။လူ့အခွင့်အရေးချိုးဖျက်မှုနဲ့ကမ္ဘောဒီးယားရဲ့အခွင့်ကင်းလွတ်ခွင့်ကိုယာယီရုပ်သိမ်းဖို့ဖေဖော်ဝါရီလမှာ EU ကကြေညာတာကိုမြန်မာအစိုးရတတိထားသင့်တယ်လို့မကြာမီကစင်ကာပူ ICS လေ့လာရေးဌာနကထုတ်ဝေတဲ့
Weather Garment Industry ဆိုတဲ့ Nick J Premium ရဲ့စာရမ်းမှာဖော်ပြထားပါတယ်
။အစိုးရစစ်တပ်ရဲ့လုပ်ရကြောင်းအရသားတွေလုပ်တဲ့အလုပ်ကိုတန်ခတ်အေးအေးယူသလိုဖြစ်နေပါတယ်။အခွန်ကင်းလွတ်ခွင့်ရုပ်သိမ်းလိုက်လို့နင့်နာမဲ့သူတွေကတော့မြန်မာအလုပ်သမားတရုတ်ကိုရီးယားနဲ့အခြားနိုင်ငံခြားကုမ္ပဏီတွေဖြစ်ပါတယ်။တရုတ်ပိုင်အထည်ချုပ်လုပ်ငန်းမှာအလုပ်သမား3သိန်းကျော်ရှိတယ်လို့ခန့်မှန်းပါတယ်။ဂျပန်ကိုရီးယားစပိန်ဂျာမနီ UK နဲ့တူရကီကိုမြမအထည်85ရာခိုင်နှုန်းတင်ပို့ပါတယ်။စစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုအတွက်မြမအထည်ချုပ်လုပ်ငန်းကိုတစားကန်လုပ်တယ်လို့ဖြစ်နေပါတယ်။စစ်တပ်ပိုင်ကုမ္ပဏီတွေလုပ်နေတဲ့စီးပွားရေးလုပ်ငန်းတွေကိုရွေးချယ်ပြီးအေးအေးယူတာကသာEU အဖွဲ့ရဲ့ရည်ရွယ်ချက်နဲ့နှီးစလိမ့်မယ်လို့သုံးသပ်သူတွေလည်းရှိပါတယ်။စစ်တပ်ကိုမနိုင်လို့အထက်အချုပ်လုပ်ငန်းကိုမီးရှို့တာသဘာဝမကျလှပါဘူး
။ EU အဖွဲ့ဟာမြန်မာအစိုးရကိုတတိပေးထားပြီးဖြစ်လို့အခြေအနေကောင်းမလာဘူးဆိုရင်အရေးယူဖို့ရှိပါသေး။ကမ္ဘောဒီးယားကိုအရေးယူတဲ့ဥပမာကို Nick J Freeman ကသူ့စာရမ်းမှာတင်ပြထားပါသေး။အရေးပယူခြင်းအစိုးရနဲ့6လလောက်အပြန်အလှန်ဆွေးနွေးညှိနှိုင်းမှုတွေလုပ်ပါသေး။ဒီ6လအတွင်းမှာလူခွင့်ရေးအခြေအနေကိုအသေးစိတ်စောင့်ကြည့်လေ့လာပါလေ။အဲဒီနောက်အစည်းအဝေးခန်းစားပြင်ဆင်တာက3လကြာပါသေး။စုစုပေါင်း12လလောက်ကြာတော့မှဥရောပကော်မရှင်ကအခွန်ကင်းလွတ်ခွင့်ရုပ်သိမ်းကြောင်းကြီးညာပြီးရုပ်သိမ်းမဲ့အချိန်ကာလကိုသတ်မှတ်ပါလေ။ဒါလို့ကြီးညာပြီး6လအကြာမှာအခွန်ကင်းလွတ်ခွင့်လုံးဝနှီးကုန်ချုံနိုင်ပါသေး။မြန်မာပြည်တွင်းအထည်ကို EU ကအကွန်ကောက်ယူတာကြောင့်အထည်ချုပ်လုပ်ငန်းအများအပြားရပ်ဆိုင်သွားတာကိုစစ်တပ်ကဂရုစိုက်မှမဟုတ်ပါဘူး။အလုံးလိမ့်မဲ့ဖြစ်သွားတဲ့အရသားတွေကသာ EU အပေါ်အမုန်းပွားလာဝင်ရှိပါသေး။1996က2013အထိ EU ကအကွန်ကင်းလွတ်ခွင့်ရုပ်သိမ်းခဲ့တဲ့အတွက်မြန်မာစီးပွားရေးမှာအကြီးအကျယ်နစ်နာဆုံးရှုံးခဲ့ရပါသေး။ EU ရဲ့လိုရာကြောင့်ဖွံ့ဖြိုးတာနိုင်ငံတွေကိုကူညီရိုင်းပင်းဖို့တည်ထွင်ထားတဲ့အခုကင်းလို့ကွင်ဟာမြမပြီမာတော့အခုညီပေးရမရောက်ပဲဒုက္ခပေးလို့ဖြစ်လာနိုင်ကြောင်းသိပြလိုက်ရပါတယ်ခင်ဗျာ
ဒါတော့ဦးအောင်ခင်ရဲ့မြမကြီးသုံးသက်ချက်ဖြစ်ပါတယ်အခုတခါတော့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒလလတန်ပို့ချမှာပါ
ရင်ပါအင်္ဂလိပ်အမေရိကန်ဆိုင်ကန်ဒါမှာမြန်မာနိုင်ငံရေးလောကမှာတုံ့နှုံနေတဲ့ EDM အတုံးချို့ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် EDM အတုံးကတော့
to lose steam
ဖြစ်ပါတယ်စာလုံးပေါင်းက TO2LOSE to lose ကဆုံးရှုံးတာကုန်ဆုံးတာ STAM steam ကရေနွေးငွေဖြစ်ပြီးစုစုခွင့်ဝဲလုံောက်ဒီဘေကရေနွေးငွေကုန်ဆုံးတာဖြစ်ပါတယ်ဒီတုံးစင်းတက်လာတာကတော့19ရာစုကအမေရိကန်ပြည်ထောင်စုမှာမိရထားတွေကိုရင်းမွေးွေတုံးပြီးပြေးဆွေရမှာမိထိုးဖို့ထင်းဒါမှမဟုတ်ကြောင်မီးသွေးကုန်သွားလို့မိအားနေပြီးရင်းမွေးွေရော့လာတာကိုတင်စားတုံးထားတာဖြစ်ပါတယ်။ idiom ဆိုတဲ့တွေ့ဝိုက်ဒီဘဲကတော့စိတ်အားထက်သန်မှုရော့လာတာအရှင်ရော့လာတာအာအင်ကုန်ခန်းလာတာဖြစ်ပါတယ်။ဒီနေ့ကျွန်တော်မြန်မာမှာတော့မီးစာကုံစီခန်းဆိုတဲ့အခြေအနေမျိုးနဲ့ဆင်တူတယ်လို့ဆိုရမှာပါ to lose steam အစား to run out of steam လို့လည်းသုံးလို့ရပါတယ်ဒီအသုံးကို Virginia ပြည်နယ်မှာဖြစ်ခဲ့တဲ့လကပြည်နယ်အုပ်ချုပ်ရေးမှူးကရှင်းနေချုပ်ရောအချုပ်တော်ပုံရွက်ရင်ဆိုင်ခဲ့ကြရမှာဖြစ်ဖြစ်ချင်းတော့သူတို့ကိုယာတုကနေနှုတ်ထွက်ပေးဖို့ပြည်နယ်တွင်းမှာတောင်းဆိုသံတွေညံခဲ့ပြီးမြဲခုတော့လေသာနည်းနည်းပျော့လာပြီးသူတို့ပေါ်ဝေဖန်မှုတွေအတန်တိတ်လာလို့သူတို့လည်းအလုတ်တောင်ပြန်ဆင်းနေကြတာတွေ့ရလို့ The Washington Post သတင်းစာကြီးက Virginia leaders stay put as scandals lose steam ဆိုတဲ့အကြောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Grove ပေးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ The peace talks between the government and the ethnic groups have begun to lose steam.due to a lack of mutual trust
အစိုးရနဲ့လက်နက်ကိုင်တိုင်းရင်းသားအုပ်စုတွေကြားငြိမ်းချမ်းရေးဆွေးနွေးပွဲဟာအပြန်အလှန်ယုံကြည်မှုမရှိတဲ့အတွက်အချိန်ဆရော့လာတာတွေ့ရတယ်လို့ထည့်ပေးရပါတယ်ဥမောင်းနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
The peace talks between the government and the ethnic groups have begun to lose steam due to a lack of mutual trust.
ခုဒုတိယတင်ပြပေးမယ် ATM အတုံးကတော့
stay put
ဖြစ်ပါတယ်စာလုံးပေါင်းက STAY stay ကနေတာ PUT put ကထားတာဖြစ်ပြီးစကားလုံးရဲ့လုံးောက်ဒီဘေကထားတဲ့နေရာမှာနေတာဖြစ်ပါတယ် ATM ဆိုတဲ့တို့ဝိုက်ဒီဘေကလည်းတိမ်မကွာထားပါဘူးရှိရင်စဲနေရာမှာပဲဆင်းနေတာတခြားဘေးမှထွက်မသွားတာကိုဆလိုတာဖြစ်ပါတယ်ကျမတို့မြန်မာမှာတော့ဘူနေမြဲကြာနေမြဲကိုဆိုလိုပါတယ်ဒီအသံကိုစောစောကတင်ပြခဲ့တဲ့ Washington Post စတင်းစာပါခေါင်းစဉ်ဖြစ်တဲ့ Virginia leaders stay put as scandals lose steam မှာပဲအသုံးပြုထားတာတွေ့ရပါတယ် Virginia ပြည်နယ်မှာမကြသေးခင်ကပြည်နယ်အုပ်ချုပ်ရေးမှုကိုရှင့်နေကြရောအရှုပ်တော်ဘုံတွေနဲ့ရင်ဆိုင်ခဲ့ကြပြီးမြင်သူတို့အပေါ်ဝေဖန်မှုတွေရော့လာတာနဲ့အတူသူတို့လည်းအလုပ်ကနေထွက်တာတွေနေရာပြောင်းတာတွေမလုပ်ကြပဲရှိရင်စွဲယာဓုတွေမှာပဲဆက်နေကြတာတွေ့ရတယ်ဆိုပြီး stay put တွေ idiom ကိုအသုံးပြုပြီးသတင်းစာကြီးကရေးသားထားတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Rowe ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ John decided to stay put in Washington and not move to Florida after his retirement
John ကသူ့အလုပ်အနားယူပြီးရင် Florida ကိုမပြောင်းဘဲဝါရှင်တန်မှာပဲဆက်နေဖို့ဆုံးဖြတ်လိုက်တယ်လို့ဒီပေရပါတယ်။ဥမောင်းနောက်တစ်ခါလည်လာကြည့်ကြရအောင်ပါ
။ John decided to stay put in Washington and not move to Florida after his retirement.
ခုနောက်ဆုံးတင်ပြပေးမယ် ATM အသုံးကတော့
free loader
ဖြစ်ပါတယ်။စာလုံးပေါင်းက FREE free ကအခမဲ့ LOADER loader ကတင်ပေးသူဖြည့်ပေးသူလို့ဝဟယတလုံးချင်းတိုက်ရိုက်အထိပဲရပြီးဒီဝဟယနှစ်ခုပေါင်းထားတဲ့ free loader ဆိုတဲ့အသုံးရဲ့လုံးောက်ဒီပဲကတော့အခမဲ့တင်ပေးသူလို့ဆိုပါတယ်ဒါပေမဲ့ဒီအသုံးကို idiom ဆိုတဲ့အနေနဲ့ပဲသုံးနာတွေ့ရပါတယ် idiom အထိပဲကတော့သူများကိုကစားတဲ့လူညာစားတဲ့လူအချောင်လိုက်တဲ့လူရေးသားခိုးတဲ့လူအလကားရအကုန်ယူမဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးကို NATO ခေါ်မြောက် Atlantic မဟာမိတ်စာချုပ်အဖွဲ့ဝင်26နိုင်ငံတို့ဖြစ်ကြတဲ့အမေရိကန်ပြည်ထောင်စုကနေဒါနဲ့ဥရောပနိုင်ငံတွေအနေနဲ့တစ်ဆိုင်ရာနိုင်ငံတွေရဲ့ GDP 200ခန့်နှုန်းကိုရန်ပုံငွေမှာထည့်ဝင်ဖို့စီစဉ်ထားပြီးမြစီးပွားရေးအကောင့်နဲ့ဂျာမနီက 1.2 ခန့်နှုန်းသာထည့်ဝင်နေတဲ့အတွက်ဂျာမနီဟာ NATO မှာအကြီးဆုံးအချောင်လိုက်တဲ့နိုင်ငံဆိုပြီး The Washington Post စာချုပ်ကြီးက Germany is NATO's biggest freeloader ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Rowe ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Joe is fun to be with but sad to say he is a freeloader
Joe နဲ့နေရတာကတော့ပျော်စရာတော့ကောင်းပါရဲ့စိတ်မကောင်းစရာကတော့သူဟာကတ်စားတဲ့လူဖြစ်နေလို့ပါပဲလို့ဒီပေရပါတယ်ဥပမာနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ Joe is fun to be with but sad to say he is a freeloader
ဒီတင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
lose steam stay put freeloader
တို့ဖြစ်ကြပါလေနောက်တင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒေါ်လာသန်ပို့ချတဲ့ American idiom သုံးအင်္ဂလိပ်သင်ခန်းစာဖြစ်ပါတယ်ဒီလိုအင်္ဂလိပ်သင်ခန်းစာတွေကို VOA ရဲ့မနေ့ခင်းတိုင်းမှာနားဆင်နေပါတယ်ခင်ဗျာမကြာခင်မှာတော့မြန်မာနိုင်ငံရဲ့အာဂရိလိုင်စာမှုပြဿနာဘယ်လိုဖြေရှင်းမလဲဆိုတဲ့အကြောင်းဆွေးနွေးထားတဲ့ VOA ဒိုင်းအလီလိုင်းအစီအစဉ်ကိုထုတ်လွှင့်တော့မှာပ
ါ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ။ VOA American တန်ရဲ့တနင်္ဂနွေနေ့မနေ့ခင်းအစီအစဉ်တွေကိုမနေ့9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6153နဲ့လိုင်းလမီတာ190ကပါတိုးချဲ့ပြီးတော့ဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတော့စနေညတိုက်ရိုက်လေလိုင်းအစီအစဉ်ဖြစ်ပါတယ်။အဂတိလိုက်ဆောင်မှုပြဿနာဘယ်လိုဖြေရှင်းမလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးကြမှာပါ။အဂတိလိုက်ဆောင်မှုပြဿနာကိုအစိုးရကကင်တွယ်ဖြေရှင်းတဲ့နေရာမှာအစိုးရအရာရှိတွေစီးပွားရေးသမားတွေကပါအရေးယူတာတွေတွေ့လာနေရပါတယ်။ဒါပေမဲ့ထုတ်ဖို့အရေးယူဖို့ကြံနေသေးတဲ့အကျင့်ပြချစားမှုတွေလည်းရှိပါတယ်။ဒါရင်းနဲ့ပတ်သက်ပြီးတော့ကိုအောင်လွင်ဦးကဦးဆောင်ပြီးတော့စီစဉ်ဆွေးနွေးမှာပ
ါ။မင်္ဂလာပါခင်ဗျာ။ဒီနေ့ဖဲလီလိုင်းစီစဉ်မှာတော့မြန်မာနိုင်ငံမှာအကျင့်ပြချစားမှုတက်ဖြစ်ရေးဘလောက်ခီးရောက်လာပြီလဲဆိုတာကိုဆွေးနွေးမှာပါ။အားဒီလိုက်ဆောင်မှုပြဿနာကိုအစိုးရကကိုင်းတွယ်ဖြစ်ရှင်းတဲ့နေရာမှာအစိုးရအရာရှိတွေစီဝါရီသမားတွေကရေးယူရတယ်လည်းတွေ့လာနေရပါတယ်။ဒါပေမဲ့လည်းပေါ်ထုတ်ရေးယူဖို့ကြံနေသေးတဲ့အချင်းပြက်ချဆောင်မှုတွေလည်းရှိနေတော့မှာဆိုတော့အချင်းပြက်ချဆောင်မှုတွေကဘယ်နေရာတွေမှာဘယ်သူတွေကဘယ်လိုပုံစံမျိုးတွေနဲ့ကျူးလွန်နေသလဲကျူးလွန်တဲ့သူတွေကိုဘယ်လိုပေါ်ထုတ်ရေးယူနိုင်မလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးမှာပါ။ဆွေးနွေးပွဲအတွက်ကိုပင်နယ်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်နှုန်းလည်းလေးလိုက်မှမှာအစင်းသေးရောက်နေကြပါပြီ။ဒုကတော့ကျွန်တော်တို့လူခွေရှင်နေဖြစ်တဲ့ဦးသိန်းတန်းဦးပါ။နောက်တစ်ခုကတော့သတင်းစာဆရာဦးစီသူအောင်မြင့်မှာဒီပုဂ္ဂိုလ်နှုန်းဦးစလုံးကဒီအာဂရီလိုက်စားမှုတွေနဲ့ပတ်သက်ပြီးတော့သူအနည်းနည်းကကစောင့်ကြည့်လေ့လာနေရတဲ့ပုဂ္ဂိုလ်တွေလည်းဖြစ်ပါတယ်။ဆိုတော့ကျွန်တော်အရင်ဆုံးပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ရေဝီယာသုံးသက်ချက်ကိုကြားရပါတယ်။အာဂရီလိုက်စားမှုနဲ့ဆက်နွယ်ပြီးဒီမကြားသေးငါပဲပေါ့လေ။အစိုးရအရာရှိကြီးတွေလုပ်ငန်းရှင်တွေကိုအရေးယူလာတာတွေကတကယ်ပဲဒီအာဂရီလိုက်စားမှုတိုက်ဖြစ်ရေးမှာအောင်မြင်မှုတစုံတရာရလာပြီလို့များပြောနိုင်မလား။ဆရာဦးသိန်းတန်းအရင်ဆုံးဟိုအချင်းချင်းဆွေးနွေးပေးပါလားခင်ဗျ။ဟု
တ်ကဲ့အကြအားဖြင့်တော့ဒါကကျွန်တော်တို့အောင်မြင်မှုတစုံတရာရလာတယ်လို့ပြောလို့ရပါတယ်။ဟိုရှိတယ်အများကြီးရောက်တာပေါ့နော်။ဒါပေမဲ့ကျွန်တော်တို့ဒီမှာ benefit benefit ဆိုတာဟိုမှန်ကန်ဖြစ်ဖို့တစ်ဖက်လိုတယ်။ဟိုတစ်ဖက်ကလည်းပဲဟိုအရေးယူတဲ့အမှန်တကားကိုရေးယူတယ်လို့ကျွန်တော်ကတော့အခုအားရလိုက်စားမှုစတက်ပြီးကော်မတီရဲ့ခြေလှမ်းနေတာပိုစိတ်တာလို့မြင်နေတယ်ဗျ။
ဟုတ်ကဲ့ပါဆိုတော့ဆရာဦးစီစုအောင်မြင့်ရဲ့သဘောဟောခင်ဗျာအခုလို့ကျွန်တော်ဒီအခုလပိုင်းနေအတွင်းမှာပဲအရေးယူရတယ်ကျွန်တော်ဇက်တိုက်ဆိုသလိုတွေ့လာနေရတာတကယ်ဒီအာရီလိုက်စားမှုတက်ဖြစ်ရေးကိစ္စမှာတကယ်သတင်းကောင်းတစ်ခုလို့ဆိုနိုင်လားဆရာ
အဲ့ဒီဥစ္စာဆိုနိုင်ပါတယ်အဲ့ဒါကကျွန်တော်နားလည်သလောက်ဆိုရင်တော့ဦးအောင်ကြီးကိုကော်မရှင်ဥက္ကဋ္ဌခံပြီးတဲ့နောက်ပြီးတော့မှနောက်သူကိုယ်တိုင်ပြင်ပြပြီးတော့ဥပဒေကိုပြင်လိုက်ပြီးတဲ့နောက်မှာဒါဒီအများကြီးလောက်လာနိုင်တယ်ဆိုတာကိုကျွန်တော်တွေ့တယ်။ဒါတွေမကကျွန်တော်တို့ကဒီအောက်ခြေတွေလည်းလိုက်ကြည့်တာပေါ့နော်။အောက်ခြေတွေလည်းလိုက်ကြည့်တော့မတိမစာမတိမစာနဲ့တော်တော်လေးတော့ပြောင်းလဲလာတယ်ဗျ။ဘယ်လိုဖြစ်လဲဆိုတော့အရင်တော့ကဆိုရင်ဒီအာရီလိုက်စားမှုကအကြေကြေပြက်ပြက်ရှိတယ်။ရှိပြီးတော့မှအဲ့ဒီအာရီလိုက်စားမှုရှိတဲ့ဟာကလည်းဟိုသမယိုးကြပေါ့နော်။ဒါသူ့အပြင်ရှိတဲ့ရှိထိုင်လို့ရှိတယ်ဆိုတဲ့ပုံစံမျိုးနဲ့သူကရှိနေခဲ့တာလေ။ဒါပေမဲ့အခုကျတော့အဲ့ဒီမှာလည်းပြောင်းလာတယ်။ဒါဒီပြောင်းလာလဲဆိုတော့ဟုတ်တယ်ဆက်ပြီးတော့မှအောက်ခြေမှာရှိနေတော့ပဲသူ့နေရာနဲ့တူပေါ့နော်။ကြည့်ကြုံပဲဒါပေမဲ့ဒါဟာဟိုစိုးရိမ်ကြာကောင်းတဲ့အချက်အဲနောက်ပြီးတော့မှဟိုလူတိလို့သိမဖြစ်ဘူးဆိုတဲ့အချက်အဲ့လိုခိုးရောက်ခိုးရဲလောက်ရမယ်ဆိုတဲ့ပုံစံမျိုးအဲ့လိုမျိုးကြီးပြောင်းလာတယ်ဆိုတော့ဟိုအများကြီးတော့ကွာလာတယ်လို့ကျွန်တော်ထင်ပါတယ်သူဒီမှကျက်မရောက်သေးပြီမဲ့လေ
ဟုတ်ကဲ့ဟုတ်ဆိုတော့အရင်လိုပျော်ပျော်တင်းတင်းကြီးဟိုမလုတ်လုတ်ရဲအဲ့အစ်မျိုးတော့မဟုတ်တော့ဘဲနဲ့နည်းနည်းတော့အချိန်တက်လာကြတဲ့သဘောမျိုးပေါ့နော်ဆရာ
မှန်ပါတယ်
ဟိုနောက်တစ်ခုကျွန်တော်ဒီမနစ်တော်ရီတကြံနှစ်တကူမင်ကောမှာဟိုမှတ်မိပါသေးတယ်ဒါမှဦးဝင်းမြင့်ရဒီအချင်းပြဲခြားစားမှုတွေကိုနှိမ့်နှဲမယ်ဆိုပြီးတော့ဟိုသူ့မင်ကောနဲ့မှာအလေးထားပြီးပြောသွားပါတယ်ဟိုတကယ်တော့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အနေနဲ့ကဒီပွင့်လင်းမြင်သာမှုရှိဖို့နောက်တန်ရှင်းတဲ့အစိုးတရဖြစ်အစိုးရတရဖြစ်ဖို့ဆိုတော့ဟိုရည်မှန်းချက်တွေလည်းဂရိတွေလည်းရှိပါတယ်ဆိုတော့ဒီရှင်းနေမှာဆိုရင်ဒီကျွန်တော်တို့ကဟိုရွေးကောက်ပွဲနောက်တစ်ချိန်ကျင်းပဖို့ရှိနေတာဆိုတော့ NLD အစိုးရအနေနဲ့ရောပေါ့လေအချင်းပြဲခြားစားမှုတက်ဖြစ်ရဒီနိုင်ငံရေးအရာသူတို့ဘယ်လောက်ထိအရေးပါတယ်လို့များပြောနိုင်မလဲဆရာဦးစီသူအောင
်မြင့်အများကြီးအရေးပါတာပေါ့တကယ်လို့များကဒီတိုင်းပဲဆက်ပြီးတော့ဟိုရှိနေမယ်အထူးသဖြင့်ပေါ့နော်ဒီလူလူကဟိုအောက်ခြေမှာတော့သူတို့နားလေခွန့်လို့ပြီးပါတယ်ဒါပေမဲ့အကြီးကြီးဖြစ်တဲ့ဟာမျိုးတွေကြရင်တော့သူတို့တွေလည်းအဲ့လိုဟိုစိတ်တူတဲ့ဒေါ်လာထွက်တဲ့ဓာတ်ရှိတယ်ဥပမာဒီကလောဆိုရင်မန္တလေးဘက်ကကိစ္စကြီးပေါ်လာတယ်အဲ့ဒါဘာလဲဆိုတော့အရေးအစိုးရအလဲအပြောင်းမှာဒါအဂတိပါလို့ကျွန်တော်တို့ယူဆရတာပေါ့နော်အဲ့ဒီမှာဟိုဟိုတယ်တွေနောက်ပြီးတော့ကောက်ပွေးနေအတော်လေးကိုဟိုတံမူးကြီးတဲ့ဟာတွေကိုဒီပေါ်ပေါ်နဲ့ဟိုခြားစာချုပ်တွေချုပ်ပြီးတော့မှဟ ဆသွားပြီးတဲ့ကိစ္စတွေဆိုတော့အဲ့ဒီလိုမျိုးဟာတွေကိုပြည်သူတွေကသိတဲ့အခါကျတော့တော်တော်လေးကိုအဲ့ဒါတွေကိုဟိုမုံတီးတာတို့ဘာလို့ဒါတွေကိုတွေ့ရတယ်လေမကျန်မစ်သက်တာတွေတွေ့ရတယ်ဆိုတော့တကယ်လို့ဒါ energy လက်ထက်မှာဒီဒါတွေကိုကောင်းမတိုင်ပြန်နိုင်ဘူးဆိုရင်သူလည်းအဲ့ဒီတန်ခါရမှာပဲဒါကြောင့်မလို့နိုင်ငံရေးအရဒါလည်းအရေးပါတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဆရာဦးသိန်းသန်းဦးမြင်ရောခင်ဗျာဒီ energy အစိုးရအတွက်ကဒီအားရလိုက်စားမှုတက်ဖြည့်ရေးကဘယ်လောက်ဒီနိုင်ငံရေးအရေးကြီးရလို့ဆရာမြင်လဲ
အဲ့ energy အစိုးရအတွက်တမဟုတ်ဘူးပြတိုင်းပြည်အတွက်ကိုပါအရေးကြီးတာကျွန်တော်ဒါကြီးကကျွန်တော်တို့တိုင်းပြည်မှာဒီပြစ်ပေါင်းများစွာကျွန်တော်ရသနဲ့ဝက်တော့ဒီကျွန်တော်တို့လက်ဖက်ဘူးရည်ကြီးမှုလိုပါတို့ဒီအခိုင်အခန့်ရှိနေတော့နေရာတိုင်းဌာနတိုင်းအဆင့်တိုင်းမှာကျွန်တော်တို့ဒါအုံနေခြင်းနဲ့ဒုညေဘဲနဲ့ဂိုင်းနဲ့ကိုရှိနေကြတာပေါ့ဗျာအဲ့ဒီလူဟာတွေမှာဝန်ကြီးဌာနတွေမှာလည်းကျွန်တော်တို့တွေ့နေရတာပဲဒါအုပ်စုတိုင်းဖွဲ့အုပ်စုဖွဲ့ဂိုင်းဖွဲ့ပြီးတော့ဒါဒီလိုလုပ်နေကြတယ်ရှိတဲ့အခါကျတော့တိုင်းပြည်ရှေ့ဆက်သွားဖို့ဆိုရင်တော့ဒီ corruption ပေါ့ဗျာဒီအဂရိလိုက်စားမှုနဲ့တိုက်တိုက်ချက်ရေးနဲ့ကျွန်တော်တို့တရားဥပဒေစိုးမိုးမှုဆိုတာခေါင်းနဲ့ပန်းလို့ပဲဒါအဲ့ဒီစိုးရမှာမဟုတ်ပါဘူးဒီစိုးရအတွက်မဆိုတိုက်ပြည်တိစောက်မှာဖြစ်ရင်အလုံးအရေးကြီးတဲ့ပြဿနာဖြစ်တယ်အဂရိလိုက်စားမှုကိုတိုက်ချက်ပြီးတော့တရားဥပဒေစိုးမိုးမှုမထူထောင်နိုင်ဘူးဆိုရင်တိုက်ပြည်တိစောက်တဲ့ကိစ္စတွေဘာမှအကောင့်ထဲပေါ်မှာမဟုတ်ပါဘူး
โอเคสรุปดีเสียပြောတဲ့အပေါ်မှာပဲเนี่ยပြန်ပြီးတော့កောက်ပြီးဆွေးနွေးခြင်းပါတယ်ကျွန်တော်တို့ကဆရာဒါကတော့ဆရာဦးသိန်းတန်းဦးကပြဿနာရဲ့ဈေးမြေကိုထောက်ပြရလဲပါနေတော့တကယ်တော့ဟိုပြဿနာကိုဖြေရှင်းဖို့ဆိုရင်ဈေးမြေကိုလည်းကျွန်တော်တို့ကကြည့်ဖို့လိုတာ哦ဆိုတော့ကျွန်တော်တို့ဒီနိုင်ငံတကာအကျင့်ပြတ်ခြားဆောင်မှုအခြေအနေကိုဒီစောင့်ကြည့်အကဲခတ်တဲ့ Transparency International အဖွဲ့ကဒီမိနစ်တုန်းကစစ်တမ်းတစ်ခုកောက်ပါတယ်အဲဒီတော့ဒီအာရှပစိဖိတ်ဒေသမြန်မာနိုင်ငံလည်းပါတာပေါ့လေလူ၄ယောက်မှာတစ်ယောက်နှုန်းကအများပြည်သူဝန်ဆောင်မှုလုပ်ငန်းတွေမှာလက်ပေးရတယ်ဆိုပြီးပြောတယ်ဆိုပြီးတော့သူတို့ကကိုကားဖော်ပြပါတယ်အများဆုံးကတော့ရဲတပ်ဖွဲ့ဆိုပြီးတော့လည်းအဲစစ်တမ်းမှာဖော်ပြပါတယ်ဆိုတော့ကျွန်တော်ဒီမြန်မာနိုင်ငံမှာရောဆရာလက်လမ်းမီတော့ပြောမယ်ဆိုရင်ဘယ်ခန္ဓာတွေမှာအဓိကဖြစ်နေတာတွေ့ရလဲဆရာတို့
အုပ်ချုပ်ရေးကဏ္ဍတွေပေါ့ဗျာနော်အုပ်ချုပ်ကဏ္ဍတွေဒေကဏ္ဍတွေတော့ပြောဖို့တော့ခဲနေတယ်ထင်တယ်။ဒီဟာအနှံ့ကဏ္ဍဆိုဒီဟာတိုင်းမှာဥပမာရေးမြင်ပြတာပြောတာမတရားပါဘူး။ကြံတဲ့ဒီဟာကောက်ကုန်တဲ့လိုပဲ။ဒီကျွန်တော်တို့ဒီအခွန်ကောက်တဲ့ဌာနတွေဟိုတရားစီမှာလည်းအောက်ခြေအစပြီးတော့ပေါ့ဗျာ။ကျွန်တော်ဒီဟာတိတိမှာတီရှိခဲ့တာဒါကျွန်တော်တခုလုံးဆိုလို့လားမဟုတ်ဘူး။နေရာအနှံ့မှာပဲဒေနေရာမဆိုစီးပင်းသားရာနောက်ခြိုက်တဲ့နေရာဘယ်ညွန်ညွန်လိုက်ပါသူတွေအုပ်ချုပ်ရေးဌာနဟုတ်အနည်းနဲ့အများပဲกว่าလေ။တော့ကျွန်တော်တို့စေယုံဆိုနေတကားဆောင်ကိုပေးရတယ်။တော့ကျွန်တော်တို့ဝင်ဝင်ရအောင်ဆိုစတဲ့သိစတဲ့အမျိုးစုံကကျွန်တော်တိုင်းမှာ1960နှစ်နောက်ပိုင်းမှာအကြီးအကျယ်အကျင့်ပြအခြားစားလာလိုက်တာဆိုရင်အကျင့်ပြအခြားစားလို့လက်ပြီးလိုက်ယူလို့ရတာတော့မှကျွန်တော်တို့လုံးလုံးပြီးတော့ကျင်းလာတဲ့အထိဖြစ်စဉ်ဖြစ်လာတယ်။ကျွန်တော်တို့နေရာဆိုဟာဘယ်နေရာလဲစားဖို့ဆောင်ရင်တော့အပြင်ကဟိုအောက်တိုင်းရကြလားဆိုတဲ့ဟာကိုကြည့်ရတဲ့ဘဝအထိဒါကအတမအကြီးအလိုဖြစ်လာတဲ့အနေအထားဆိုတော့ကျွန်တော်ထင်တာတော့နေရာနဲ့ဗျအနေနဲ့စဌာနလို့ပြောလို့မရဘူး
โอเคပါဆရာဦးသိန်းသန်းဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးဝက်အတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းလေးလိုက်မှရှိပါတယ်ကျွန်တော်တို့ဟိုစင်ကူနိုင်ငံကကိုနေဦးလင်းလေးလိုက်မှမှရှိနေပါတယ်ကိုနေဦးလင်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်သဘောထားတော့နည်းနည်းလေးတော့ရှည်ရှည်လေးပြောမှတင်မယ်ဗျာပြည့်ချက်ကအရင်တော့ကျွန်တော်ပြောဥပါတယ်ဦးသိန်းသိန်းတစ်ခါကြတယ်ဟိုစင်ကာပူမှာ bright view လို့ဆိုတာ corrupt bright view လို့ဆိုတာနောက်အိုးဆိုင်မှာခံလာပါလားဒုတမတလာလဲလာပြီးတော့ဒီလက် activate လုပ်ဖို့စိုးစားတယ်ပေါ့နော်အခု NLD လက်ထက်မှာတော့လက်ဒေါအောင်ဆန်းစုကြည်တခါလာတယ်လာပြီးတဲ့အခါကျတော့ activate လုပ်တယ်ပေါ့နော်ဒေါအောင်ဆန်းစုကြည်လက်ထက်မှာ activate လုပ်တဲ့အခါကျတော့ညားတဲ့အခါကျတော့ကျွန်တော်ဝမ်းတာပါတယ်ဒါပေမဲ့အခြေခံတရားအကြောင်းတရားတွေကိုပြန်ပြီးလေ့လာလို့ရှိရင်နံပါတ်၁ကဒါကဥပဒေသဘောအရ corrupt ဟောပေါ့နော်ဟိုဖြည့်ရှင်းတဲ့သဘောပဲရှိတယ်တကယ်တကယ်တော့အစိုးရဆိုတာကဘာလုပ်ပေးရမလဲဆိုရင် market economy မှာလူတွေဟာ market ပေါ်မှာမူတည်ပြီးတော့စီးပွားရှာရတာဖြစ်တဲ့အတွက်လူတွေကိုစီးပွားများများရှာနိုင်ဖို့လုပ်ပေးဖို့လည်းအစိုးရမှာတာဝန်ရှိတယ်နော်ဒါမှလူတွေဒီကိုယ့်အကူပတ်ဆက်ရှာမယ်ကိုယ့်အကူပတ်ဆက်ကဝန်ထမ်းလုပ်ပြီးတော့ပဲဝန်ထမ်းကိုပတ်ဆက်ပေးပြီးတော့ရှာရတဲ့အလုပ်မျိုးမဟုတ်ဘဲနဲ့ကိုယ့်အကူရပ်တည်နိုင်တဲ့အလုပ်မျိုးကိုဒါ government ကလုပ်ကိုလုပ်ပေးရမယ် SME လို့ဟာမျိုးပေါ့ဟာဟုတ်ပြီနော်ကျွန်တော်ကြောတာနောက်တစ်ခုကတော့ဘာလဲဆိုတဲ့အခါကျတော့ဥပဒေတချို့တဝက်ကပြင်ပေးရမယ်ဥပမာတစ်ခုဆိုပါစို့ဒါဟိုမှုန်ရိတ်ခိုတဲ့ဥပဒေဆိုပါစို့ဒါမျိုးဟာမရှိတဲ့ရဲတွေစားဖို့အတွက်ကိုတမင်လုပ်ထားတယ်လို့ဖြစ်နေနော်အဲ့ဒီဥပဒေကြီးတော့ဥပဒေကြောင့်ဟာပြင်မပေးဘဲနဲ့လည်းမဖြစ်နိုင်နော်အဲ့တော့ကျွန်တော်တို့တိုင်းပြည်မှာဘာကြောင့်ဒီလိုဖြစ်သွားလဲဆိုလို့ရှိရင်ဥနုလက်ထက်တော့မမီဘူးမဆလာလက်ထက်မှာကြတော့လေ
မရှိဘူးလားဆိုတော့ရှိတယ်ဒါပေမဲ့မဆလာတဲ့လက်ထက်ကတော့ဝန်နှမ်းမဲ့လူတိုင်းဟာအရာရှိဖြစ်မယ်အရာရှိဖြစ်ရင်အခွင့်အလမ်းရမယ်အခွင့်အလမ်းကိုဟိုလုတ်ပိုင်ခွင့်ရှိမယ်လုတ်ပိုင်ခွင့်အပေါ်မှာလုတ်သားရမယ်ပေါ့မိမိရဲ့ဘဝတိုးတက်ရတိုးတက်ကြောင်းမဲ့ဖြစ်ဖြစ်ဘာဖြစ်ဖြစ်ပေါ့အဲ့ဒီစနစ်ကနေကျွန်တော်တို့က market economy ကိုပြောင်းသွားဒါပေမဲ့ market economy မှာလူရည်ရဒီနေ့တည်းအသားမကျသေးဘူးအတားမကြသေးဘူးဆိုတော့အစိုးရစီပါပဲညော်ကုန်ကြီးတော့အစိုးရစီကရတဲ့အခွင့်အလမ်းလေးတွေကိုပဲအလူရဲနဲ့လှုပ်ရှားနေတဲ့အတွေ့ဒီပြဿနာတွေပေါ်လာတယ်လို့ထင်တယ်ဥပဒေတစ်ခုထဲနဲ့တင်းကြောင်းပေးရအတိပိတ်လုပ်ပေးရုံနဲ့မရှိဘူးနောက်တစ်ခုကစင်ကာပူမှာလုပ်ပုံကဥမာတစ်ခုဆိုပါတော့ဗျာဟိုဖိလစ်ပင်းမင်္ဂလေးတယောက်ကရဲကိုလက်ပေးပြီးတော့ဝင်လာတယ်အဲ့ဒါဘယ်သူမှ complain မလုပ်ဘူးနော်ဒါပေမဲ့သူတို့မှာ counter tracking intercepting ဆိုတာ method ရှိတယ်ကျွန်တော်တို့တိုင်းပြည်မှာအဲ့ဒါမရှိဘူးဟုတ်ပြီနော်အဲ့ဒီလို intercepting method တွေထည့်ရင်အစိုးရကဘသူ့ကိုပဲပြည်ပြည်တိုင်မရလို့မဟုတ်ဘူး corrupt site ကိုပြည်ပြည်ပြင်းပြင်းလုပ်နိုင်ရင် NAD အစိုးရရဲ့ထွက်ပေါက်ကဒီတစ်ခုကတော့ကျိန်းနေတယ်လို့ကျွန်တော်ပြောရတယ
်ဟုတ်ကဲ့ကိုနေလင်းဆွေးနွေးရကျေးဇူးပါကိုနေလင်းထောက်ပြတဲ့အထက်အချက်တချို့ကိုလည်းကျွန်တော်ပင်နယ်ဆွေးနွေးမဲ့ပုံစံကိုပြန်ပြီးဆွေးနွေးစေချင်ပါတယ်ဟိုသူပြောတဲ့အချက်တွေစိတ်ဝင်စားစရာကောင်းပါတယ်ကျွန်တော်တို့ဒီမြန်မာနိုင်ငံမှာလည်းဒီအချင်းပြည့်ခြားဆမှုပြဿနာနဲ့ပြောမယ်ဆိုရင်ဒီဝန်ထမ်းတွေလောက်ကလာစားမလုံလောက်တာမျိုးကိုထောက်ပြတာမျိုးရှိတယ်ဆိုတော့ကျွန်တော်တို့အခုမြန်မာနိုင်ငံမှာကြုံနေရတဲ့ပြဿနာကဒီဝန်ထမ်းတွေစာဝန်တွေအချက်တဲပြဿနာကြောင့်လားဒါမှမဟုတ်ရင်အာဏာပိုင်တွေတိုင်းဝိုင်းမှာလုံပိုင်ခွင့်အခွင့်အာဏာတွေကအလွန်ကျွံရနေလို့လားဆရာဦးသိန်းသန်းဦးပဲအရင်ဆွေးနွေးပြပါဦးခင်ဗျအ
ဲနောက်ဆုံးလေးဗျဟိုခုနပြောသွားတဲ့ဟိုဆရာပြောသွားတဲ့အမှန်ပါလေစီးပွားရေးအခြေခံအုပ်ချုပ်ပါကျွန်တော်တို့စီးပွားရေးကိုပြင်ပေးရမှာပေါ့နော်ဒါပေမဲ့စီးပွားရေးကောင်းတဲ့အမေရိကန်နိုင်ငံမှာလည်းအချင်းပြည့်စားတာမရှိပါပဲဒါလည်းကျွန်တော်တို့မြင်တွေ့နေရတာပဲဗျာနိုင်ငံတွေကဒီကိစ္စအနည်းနဲ့အများပဲကွာ။အဲကျွန်တော်ဘက်တစ်ခုသွားမှာပေါ့စီးပွားရေးပြည်နယ်အဆင်ပြေအောင်လုပ်ပေးရတာတမျိုးတရားကြီးနဲ့ချင်းနေမှာပဲတရားဥပဒေအရထိန်းချောင်းဆောက်ဆောက်တာမျိုးဒါမျိုးတော့လိုအပ်ပါပဲ။အဲ့တော့ခုနကလိုပဲကျွန်တော်တို့ဒီမဆလာခင်နောက်ပိုင်းမှာလည်းဒီဆရာနာရှင်စနစ်တစ်ချောင်းလုံးမှာလုပ်ပိုင်ခွင့်တွေအကြီးကြီးရရရတာပဲ။ပါမစ်တွေပြီးပစ်တော်တွေကြောင်းခုတ်ကားတွေတွင်ခန့်အဲ့လိုမလီယောပြန်တဲ့အခွင့်အလမ်းတွေယူလာခဲ့ကြတဲ့အခါကျတော့အဲ့ဒီစီးပွားရေးဒီခရိုနီစီးပွားရေးစတဲ့ကြီးကြီးတွေဖြစ်လာတဲ့အခါကျတော့အဲ့ဒါနဲ့အတူလက်ပေးရယူတော့ကျွန်တော်တို့အပေးယူလုပ်တဲ့ခုပါပေါ့အလေးအကျဉ်းကြီးကလည်းပိုးပိုကြီးသွားတာဒီချောတဲ့နေရာစကြီးသွားလာတဲ့အခါကျတော့ခုနကပြောသလိုပဲဒါတစ်ခါတည်းဝန်ထမ်းတွေကိုဒါအောက်ခြေဝန်ထမ်းမှာဝန်ထမ်းတွေကိုတာတာတုံးပြီးဖို့လိုတယ်ခိုင်လုံနဲ့ဘောအာမငယ်ရှိဖို့လိုတယ်ပင်စင်ယူပြီးတဲ့ခံပါတယ်ပဲကျွန်တော်နေဦးထိုင်မှုကတုံးပြီးဖို့လိုတယ်အဲ့ဒီလူတစ်ခါကစီဝါရေးရတုံးပြီးတဲ့တစ်ချိန်ချင်းပါတယ်ပဲအရေးယူဆောင်ရွက်မှုတွေနှိမ့်နှက်သိက္ခာမှုတွေရှိရပါဘာလို့ဒါကျွန်တော်တို့အသားကြတယ်ဒီကျွန်တော်တို့ခရိုအီကော်နမီကြီးမှာလက်ပေးလိုက်ယူနေအခုကပေါ့နော်အောက်ကအန်ဒါတေဘယ်စနစ်ကကြီးနေတဲ့အခါကျတော့တပြိုင်နက်တည်းအဲ့ဒီကူလောက်ရမယ်ကျွန်တော်ယူဆတယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးစီသူအမြင်ရောခင်ဗျာကျွန်တော်တို့ဒီမြန်မာနိုင်ငံအားကြီးလိုက်ဆိုင်မှုပြဿနာဒီဝန်ထမ်းတွေစာဝတ်နေရေးမပြေလည်တဲ့ပြဿနာတွေနောက်ဒီအာဏာပိုင်တွေဘက်ကလုပ်ပိုင်ခွင့်ခွင့်အာဏာတွေအလွန်ကျွံရနေတဲ့ကိစ္စတွေဒါရင်းနဲ့များဘယ်လောက်ထိဆက်ဆက်မှုရှိနေလဲဆရာ
ကျွန်တော်နားလေတာကတော့အဓိကသူကတော့အဓိကနဲ့အခြားသောအချက်တွေရှိမှာပေါ့နော်အဓိကကတော့အစိုးရရဲ့ policy ကိုကျွန်တော်နားလေတယ်အစိုးရရဲ့ policy ဆိုတာခင်ဗျာဆိုရင်ခုနကတော့ဒီသင်္ကေတပြောသွားတာရှိပါတယ်စစ်အာဏာရှင်ခင်ဗျာကြတော့အစိုးရရဲ့ policy ကိုလိုက်ကဟိုထိတ်ဆုံးကအဲ့ဒီစစ်အာဏာရှင်တွေစစ်ဘုတ်ချုပ်တွေအကုန်လုံးကဒါအာဂရီလိုက်စားတာတွေအာဏာကိုအလွဲသုံးစားလုပ်တာတွေအဲ့ဒါတွေကြီးကြီးကြီးလုပ်တဲ့အခါကျတော့သူတို့ကအပေါ်မှာလုပ်ပြီးတော့မှအောက်မှာအာဂရီလိုက်စားမှုတက်ချက်ရေးဆိုတော့သွားလုပ်လို့မရဘူးသူတို့လည်းမလုပ်ဘူးမလုပ်ဘဲနဲ့အဲ့ဒီဥစ္စာတွေကိုဟိုတိတိကျကျဖြစ်စီမသိဘဲနဲ့ဖြစ်စီသူတို့နန်းတွေအကုန်ဖွင့်ထားပေးတယ်ဘာလို့ဆိုတော့သူတို့အကြီးကြီးတွေသူတို့အကြီးလိုက်စားတဲ့အခါကျတော့ပြန်တဲ့ဒီအလတ်စားတွေအငယ်စားတွေရှိနေတဲ့အခါကျတော့မှသူတို့ဟာလည်းတရားဝင်တယ်လို့ဖြစ်ပြီးတော့မှသူတို့ရက်တည်ပြရမှာလေအဓိကကတော့အဲ့ဒီ very policy တွေကတော့အဓိကကြတယ်အဲပြီးတော့မှနောက်ထပ်ဘာတွေလိုလာတယ်ဆိုတော့ဥပဒေတွေရဲ့အားနည်းချက်တွေအဲ့ဒါတွေကယူပေါက်တွေဟာပေါက်တွေပေါ့ဥပမာနမူနာအားဖြင့်ဆိုရင်အခုဆိုရင်ကျွန်တော်တို့ဒီမှာဥပဒေတွေထုတ်တာရှိတယ်ဥပမာလွန်လည်ပြီးပြောမယ်ဆိုရင်မူရစေဝါဥပဒေပဲဆိုပါတော့ဟိုလက်ဝယ်တွေ့တာနဲ့သူတက်ပြီးအထောက်အထားတွေနဲ့တရားရုံးကစီရင်ဆုံးဖြတ်ပြီးဆိုရင်အနည်းဆုံး၆နာ၅နှစ်ချရမယ်ဆိုတော့ဒါဥပဒေကြီးကလှုပ်ထားရောလှုပ်ထားတော့ဆေးကြောက်လေးတစ်ဂရမ်မိလိုက်ရင်လည်းအဲသူကအဲ့ဒါသိကြတဲ့ခိုင်းလို့လည်းဆို၆၅နှစ်ပဲဆိုတော့အဲ့တော့ဒါကြီးကဟိုဘယ်သူမှလက်လည်းမခံရင်ဘူးလှုပ်လည်းမလှုပ်ချင်မလှုပ်ချင်တဲ့ခါကျတော့အဲ့ဒီမှာလက်ပြီးလိုက်ဖို့လမ်းကစပွင့်သွားတော့တာပဲရဲတွေကိုပေးတယ်ဓာတ်ဝင်ရုံးကိုပေးတယ်အဲ့ဒီဟိုဥစ္စာရှေ့နေတရားစကြီးတွေကိုပေးမယ်ပြီးတော့မှတရားရေးဝန်ထမ်းတွေကိုပေးမယ်အဲ့ဒီနည်းနဲ့အကြီးလိုက်စားမှုတွေကအကုန်လုံးသူကဖြစ်သွားတာပဲအဲ့ဒါကတော့ဥပဒေရဲ့လိုအပ်ချက်ကြောင့်ဖြစ်လာတဲ့ဟာတွေပေါ့ နောက်တစ်ခုကတော့ဝန်ထမ်းတွေရဲ့ခုနကတော့ဟိုဖြစ်လာတဲ့ကိစ္စနေတဲ့ကိစ္စပေါ့နော်ရတာတွေနေတာတွေနေတဲ့ခါကျတော့နောက်ရောက်နေရှားလာတယ်ရှားလာတဲ့ခါကျတော့ဟိုဓာတ်ယူအရင်ကြီးသွားပြီးတော့ဓာတ်ကြီးတွေလည်းမဖြစ်နိုင်တဲ့ခါကျတော့ခုနကတော့လို့ပူပွားလာပြီးတော့မှရင်းကျမှုတရားလို့ဖြစ်လာခဲ့တယ်ဆိုတော့ကျွန်တော်တို့အကုန်လုံးဒါခံစားခဲ့ရတာပဲလေအခုတော့အဲ့ဒီဓာတ်ကြီးကိုဖျက်နေတဲ့ခါကျတော့လက်ရှိအစိုးရ policy ရောနောက်ပြီးတော့မှကော်မရှင်ကတော့လုံနေတာကတော့ကျွန်တော်နားလေတာအရေးကြီးတဲ့အပိုင်းတွေကိုသူတို့အရင်လုံနေတယ်။ဟိုအရေးမကြီးတဲ့အပိုင်းတွေကိုဝန်ထမ်းအောက်ခြေဝန်ထမ်းတွေလောက်ကိုတော့သူတို့အာရုံသိမ်းမဆိုင်ပါဘူး။တကယ်အရေးကြီးတဲ့အပိုင်းတွေကိုသူတို့လုံနိုင်ပြီဆိုရင်တော့ဒါတွေကအဖြည်းဖြည်းနဲ့ညှော့နေသွားမယ်လို့တော့သူတို့ပြောမှန်းပြီးတော့လုံနေပုံရပါတယ်။အောင်မြင်မှုလည်းရတယ်လို့ကျွန်တော်ထင်ပါတယ်
။ဟုတ်ကဲ့ဆရာအခုစုအောင်မြင်ဆွေးနွေးပြတာကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုစာရေးပေးပို့ပြီးဆွေးနွေးထားတာတချို့လည်းရှိနေပါသေးတယ်။ဒီထဲကအရင်ဆုံးကတော့ကျွန်တော်မိတ္တိလာမျိုးကဥစိန်မောင်ရဲ့စာပါသူစာတော့နည်းနည်းလေးရှင်းပါတယ်သူကတော့ဒီဟိုဟိုဟိုရှင်းပိုင်းနေနောက်ကျောင်းနေဥနေဝင်အာနာသိန်းဆိုတာထက်လာပြီးနောက်ပိုင်းဌာနဆိုင်ရာတွေမှာမိုးချရွှေကိုစပြီးရောက်လာတယ်ဆိုပြီးတော့အစချီပြီးသူကရေးထားတာပါသူစာနည်းနည်းရှင်းတော့လူရင်းပိုင်းဝင်မဆုမဖတ်ပြပေးပါဦးခင်ဗျာ
မြန်မာနိုင်ငံမှာအာကရိလိုက်စားမှုလက်ပေးလက်ယူအကျင့်ပြတ်ချစားမှုတွေဟာ1962ခုနှစ်လောက်ကစပြီးတော့ယောဂသဖွဲ့ကြာရောက်ကူးဆက်ပြန်ပွားလာတယ်လို့ဆိုရပါမယ်ဒီယောဂဝေဒနာကြောင့်နိုင်ငံနဲ့လူမျိုးတိတ်ခါကြပြီးတော့စီးပွားရေးလူမှုရေးခန္ဓာတွေနှိမ့်ကြရတာအစိုးရဆုံးနိုင်ငံများစည်းရင်းဝင်ဖြစ်ခဲ့ရပါတယ်နိုင်ငံနဲ့လူမျိုးအနစ်နာဆုံးကတော့နိုင်ငံသားတချို့ဇာတိတာတွေပြပြခဲ့ရတယ်ရာဇဝတ်မှုတွေထူပြောလာခဲ့ရတာဖြစ်ပါတယ်ဝင်ငွေနဲ့မလောက်ကလို့လက်စားရပါတယ်ဆိုတာကဇာတိတာပြပြမှုကိုအကာအကွယ်ပေးနိုင်တဲ့အကြောင်းပြချက်မဟုတ်ပါဘူးလသာတိုင်းဘိုင်းငင်လို့တဲ့အကြောင်းပြချက်ဖြစ်ပါတယ်အခုတော့အာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဖွဲ့ပြီးတော့ဒီယောဂါကိုတိုက်ဖြတ်နေပါပြီ2018ခုနှစ်အတွင်းမှာအာဂရိလိုက်စားမှုတိုက်ဖြတ်ရေးကာကွယ်ရေးဥပဒေနဲ့တရားစွဲဆိုခရရတဲ့အစိုးရဝန်ထမ်း46ဦးထိရှိတာကြောင့်ဥက္ကဋ္ဌကြီးရဲ့ပြောဆိုချက်အရာသိရပါတယ်တရားရေးဝန်ထမ်းအကြီးအကဲတွေဌာနဆိုင်ရာဝန်ကြီးအဆင့်တွေဝန်ကြီးချုပ်အဆင့်တွေကိုပါတရားစွဲအရေးယူတာကိုတွေ့နေရပါပြီဒါပေမဲ့လို့အများသိနိုင်မန်ကြီးဌာနအဖွဲ့အစည်းများကတော့ပန်းပန်လျက်ပဲရှိနေပါသေးတယ်။ရှေ့ဆက်ဘလို့ဖြစ်မလဲဆိုတာကတော့စောင့်ကြည့်ကြရအောင်ပါပဲ
။ဟုတ်ကဲ့ဒါတော့ဥစိန်မောင်မေတီလာမျိုးကစာပါနောက်ထပ်ကျွန်တော်တို့ဒီ Facebook ကနေပေးထားတဲ့ message တချို့ကိုလည်းပဲပေါ်ပြခြင်းပါလေ။သူကတော့ကြော်ထွေးဆိုတဲ့အကောင့်မှာသူကတော့အာဂရီတရားကိုပြည်သူကတိုင်မှာရေးယူမယ်ဆိုတော့မဖြစ်တဲ့ကိစ္စပါတဲ့။အာဂရီလိုက်စားတာကိုတိုက်ဖြစ်တဲ့ဖွဲ့စည်းမျိုးရှိရပါမယ်။ဘယ်ဆိုကတက်တဲ့ဂျာနေဖွဲ့စည်းမျိုးပေါ့လေ။အာဂရီတခုရလို့မဟုတ်ပါဘူး။ဂျန်နဲ့မတရားမှုတွေကိုလည်းကင်တွယ်နိုင်တဲ့ဖွဲ့စည်းတခုရှိဖို့လိုမယ်ထင်ပါတယ်ဆိုပြီးရေးပါတယ်။နောက်တစ်ခုကတော့ဒီယေရှုစော်လို့တန်ထွက်ရမယ်ထင်ပါတယ်။သူစာမှာတော့တိုင်စာကိုပဲစောင့်နေရင်နောက်နှစ်ထောင်လောက်ကြာလဲမြန်မာနိုင်ငံမှာအာဂရီပပြမှာမဟုတ်ပါဘူးတဲ့။ကုရင်အောက်ခြေကိုဆင်းပြီးတစ်တစ်စိတ်လေးလာကြပါတဲ့။နောက်တစ်ဦးကတော့ပန်ထွန် PMT ဆိုပြီးရေးပါတယ်သူကတော့ပေါ်ထုတ်ပေးသူကိုအကောက်ွယ်ပေးတဲ့ဥပဒေပြဋ္ဌာန်းပြီးဌာနရင်းကလူကိုပေါ်ကောင်းလုပ်ခိုင်းစံပြနမူနာအတိအကျလုပ်ပြဒါမှတက်တာလာမယ်တိုင်းပြည်ပြတ်တာလူတွေအများစုဆင်းရဲတာအချင်းပြက်ချစားမှုကြောင့်မှတရားမဝင်ငွေတွေအခွန်မဆောင်မဲ့လက်ထိုးတာတိုင်းပြည်ပြတ်တာပါပဲဆိုပြီးရေးပါတယ်ဆိုတော့ဒီသောတာရှင်တွေဆာမှာတော့ဒီအာရီလိုက်စားမှုတွေမှာတိုင်းနာတန်းနာမျိုးရှိမှအရေးယူတာမျိုးအောက်ခြေထိထဲထဲဝင်စုံစမ်းတာမရှိဘူးဆိုတဲ့အမြင်တွေတွေ့ရပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်ဆရာဦးသိန်းတန်းဟုတ်ကဲ့ဆွေးနွေးစီကြပါတယ်ကျွန်တော်ဥမာပေါ့လေဟိုတနေ့နိုင်တိုင်းမှာဖြစ်သွားတဲ့ကိစ္စမှာဆိုရင်လည်းဒီကျွန်တော်တို့နိုင်ငံတော်တိုင်းပြည်ပုဂ္ဂိုလ်ကိုရောက်သွားပြီးနောက်ပိုင်းကျမှဟိုအရေးယူရမျိုးတွေတွေ့ရတာဆိုတော့တိုင်းမှာတန်းမှာဒါမှမဟုတ်ရင်လည်းအာနာရှိရလူတယောက်ကပြောတော့ဆိုတော့မှအရေးယူရမျိုးဖြစ်နေလားလက်တလို့အခြေအနေက
ဟုတ်ပြီပဲအသာတော့ကျွန်တော်တို့ဒီလိုပဲပြောရမှာပဲဟိုဖြစ်တဲ့အနေအထားကအာရိလက်ဆံမှုတိုက်ဖြစ်တဲ့အခါမှာငါကြီးကြီးကြော်နေငါကြီးကြီးရဲ့ဟိုအချိန်ဝါဩဇာကြီးကြတာဟုတ်အဲ့တော့သူ့ကိုကြော်ဖို့ကြတာသူ့လည်းကြီးတယ်ငါစီကတော့ဒီမီးစိမ်းကြမှာသူ့နိုင်တဲ့အနေအထားပေါ့ဗျာအခုမှဌာနဆိုင်ရာတွေနဲ့ရှိတယ်ဌာနဆိုင်ရာတွေဆိုတာဒါသူတို့ကအုံနဲ့ကျင်းနဲ့ခိုင်းနဲ့အတိုင်းနဲ့အဝိုင်းနဲ့ဒီလိုလူတွေစုထားတဲ့အခါကျတော့သူတို့ကိုထိတာတယ်ဆိုရင်သူကပြန်တုတ်တာတွေရှိတယ်ရှိတော့ခုနကစားတဲ့ပါလို့ပေါ့ဗျာအောက်ခြေထိလည်းစုံလန်းနေတယ်တိုင်ကြားတဲ့လူလည်းအကဝယ်ပေးနေတယ်တိုင်ကြားရခေါင်းသားဆိုပြီးတော့ကျန်ဖန်ပြီးတော့ဒီအာဂရိယနေပြီးတော့ပြန်တရားစွဲတဲ့ဥစ္စာမျိုးတွေဒါလည်းဒါမျိုးတွေဖြစ်တင်ဘူးလားနော်ကျွန်တော်တို့ကအဲ့ဒါကိုမြမြတာတာနဲ့တရားဖြစ်ဖြစ်တင်တယ်အာဂရိခိုင်စားမှုတက်ချက်ကြီးကော်မရှင်ကိုယ်တိုင်က၆မှတ်တည်ကြည်တဲ့ကဘောရာကြည့်ရမယ်တိုင်နာတဲ့စိတ်ထဲမှာဟိုရည်ရည်ရတဲ့ကိစ္စမှာငါတို့လူတွေရည်ရည်လိုက်ခံလိုက်တယ်ဆိုတော့ဟိုသတ်ချင်းချင်းခံစားမှုမျိုးမရှိဘဲနဲ့ဟိုအမှန်တိုင်းပဲဒါဒီဖြစ်တင်တွေကိုလေ့လာတဲ့အမှန်တကယ်နားထောင်နေတယ်ကျွန်တော်ထင်တယ
်ဟုတ်ကဲ့ကျေးဇူးပါဆရာဦးစီစုအောင်မြင်အမြင်ရောခင်ဗျာ
ကျွန်တော်လေးလာသလောက်အဲ့လိုဖြစ်မနေဘူးဗျ။ကျွန်တော်လေးလာသလောက်အဲ့ဒီ ်တိုင်းတိုင်းဝင်ရုပ်ကိစ္စဆိုရင်ဒေါ်ဆန်းစုကြည်မတော်ရင်ကလေးကဟိုတိုင်ကြားမှုတွေလည်းရှိတယ်အဲ့ဒီတွားပြီးတော့ထွက်ဆိုတာတွေရှိတယ်သူတို့စုံစမ်းရေးတွေဖြတ်တာတွေလည်းရှိတယ်အဲ့ဒီကနေပြီးတော့မှသူတို့ကတိဆောက်ပြီးတော့မှဟိုရလာတဲ့ရလက်ကအဲ့ဒီလိုက်ဟိုအဲ့ဒီလိုက်ချမှုတက်ချင်ရင်ဥပဒေနဲ့မိဆိုးလေဆိုတာနဲ့အဲ့တော့အဲ့ဒါလုပ်ကြပဲတကယ်လို့အဲ့ဒီအဆင့်ကိုမရောက်ဘူးဆိုရင်တော့အဲ့တို့ကတင်ပြလိုက်တယ်တင်ပြလိုက်ပြီးတော့ဒါကဌာနတွင်မှာလုံမကြိုင်မှဖြစ်မယ်ဒါပေမဲ့လည်းခုနတော့လို့ပေါ့အဲ့ဒီနိုင်ငံရေးအရာရထားတဲ့အာဏာရဲ့ပြုတ်ဝင်နဲ့မညီဘူးဆိုရင်တော့ဟိုအရှိမဆိုရင်ဝန်ကြီးတစ်ပါးကသူလှုပ်ခတ်သွားတာရှိတယ်ဒါပေမဲ့သူကအဂရိလက်ချာမှုတက်ချက်ရင်ဥပဒေနဲ့ဤဆိုတာမဟုတ်ဘူးနောက်ပြီးတော့မှနောက်အဲဒီကလို့ဆိုရင်အများကြီးပဲရန်ကုန်တိုင်းဥပဒေချုပ်ဆိုရင်ဒါကသွားတိုင်လို့မဟုတ်ဘူးကြော်စိုးသတင်းလို့သူကမှတ်ယူပြီးတော့မှဒါသူအရေးယူလိုက်တဲ့ကိစ္စတွေပေါ့နော်အဲ့တော့ကျွန်တော်နားလည်တာကတော့လက်ရှိကော်မရှင်ကအထူးဥပဒေကိုင်းမဲ့ပြီးလုပ်နေတယ်လို့ကျွန်တော်နားလည်တယ်အခုနောက်ဆုံးတယောက်ဆိုရင်လည်းတယောက်ကနေပြီးတော့မှဟိုတယ်ခရီးဝန်ကြီးကိုတိုင်ထားတာရှိတယ်ရှိတဲ့အခါကျတော့အဲ့ဒီမှာလည်းသူတို့တွေကတော့ဒီဟာကအာရိလိုက်ချာမှုတိုက်ချက်ရေးဥပဒေနဲ့မညှိစွန်းတဲ့အခြေအနေမျိုးလို့သူတို့အရေးမယူသေးတာကိုကျွန်တော်အဲ့လိုမျိုးတွေ့ရတာပေါ့နော်ပြီးတော့မှအဲ့လိုနဲ့တော့မပြီးသေးဘူးသူတို့တွေကဝန်ကြီးဌာနကိုအစီအခံလည်းလုပ်တယ်တချို့ဟာတွေကတော့သူတို့လုံးပိုင်ခွင့်ရှိတဲ့အဲ့ဒီအရိလိုက်တာမှုတိုက်ချက်ရေးဥပဒေညှိစွန်းတာမရှိဘူးဆိုရင်တော့သူတို့ဘာမှမလုပ်တော့လို့မရဘူး။ဒါပေမဲ့ report ကြီးပေးလိုက်တယ်ဆိုရင်တော့တခြားနည်းနဲ့သူ့အတူဌာနဆိုင်ရာအရေးယူတာတွေလုပ်တာတွေလည်းအများကြီးရှိတယ်။သူတို့ကတော့ဥပဒေတိုင်းလုပ်နေတယ်လို့ပဲကျွန်တော်မြင်ပါတယ်။တိုင်မှမဟုတ်ပါဘူး
။ဟုတ်ကဲ့ဆရာဦးစီးစောင်းမြင်ဆွေးနွေးရကျေးဇူးပါ။ကျွန်တော်တို့စာပေးဖို့ဆွေးနွေးထားတဲ့ပုဂ္ဂိုလ်တစ်ယောက်ရဲ့စာကိုလည်းဖော်ပြခြင်းပါတယ်။ American ပြည်အောင်စုကမောင်တတနာရဲ့ပေးစာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ။
ကျွန်တော်နိုင်ငံမှာအကျင့်ပြတ်ခြားစားမှုတွေဟာအဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဥက္ကဋ္ဌပြောသလိုပဲကင်ဆာရောဂါလိုဖြစ်ပွားနေတာအမှန်ပါ။တိုင်းပြည်ကဆင်းရဲဌာနဆိုင်ရာရုံးလုံထုံးလုံနီစီမံစည်းကမ်းတွေကရှုပ်ထွေးဌာနဆိုင်ရာအရာရှိတွေကနေအောက်ခြေဝန်ထမ်းတွေအထိဆေးရရှိတွေအပြင်သူတို့နဲ့တနည်းနည်းနဲ့ပတ်သက်နေသူတွေများနေတာကြောင့်ပြည်သူတွေမှာမိမိတို့ရဲ့လုပ်ငန်းဆောင်တာကိစ္စရပ်တွေအခက်အခဲမရှိအမြန်ပြီးစီးနိုင်ဖို့လက်ငွေတွေမပေးချင်ပဲပေးကြရပါတယ်။အခုခါခရိုနီတွေလိုတွင်ကျယ်နေတဲ့တကြွယ်ကြီးတွေလုပ်ငန်းရှင်ကြီးတွေဘဝဘလို့ရောက်လာသလဲဆိုတာအသေးချာစိစလိုက်ရင်ပေါ်လာနိုင်တယ်လို့ယူဆမိပါတယ်။အကျင့်ပြတ်ခြားစားမှုတွေဘလောက်တောင်ထင်ရှားသိသာလာသလဲဆိုရင်ဖခင်ဘိုးချုပ်ဖြစ်လာတာနဲ့သားသမီးတွေကကုမ္ပဏီပိုင်ရှင်တွေအလိုလိုဖြစ်ကုန်ပြီးမိခင်တွေကတွင်ပိုင်းလဲပိုင်ရှင်ဘဝနေချင်းညာချင်းဖြစ်သွားတဲ့အချက်ပါပဲ။အခု NLD ပြည်သူ့အစိုးရလက်ထက်ကြမှာပဲအာရီလိုက်စားမှုတွေနဲ့ပတ်သက်ပြီးအစိုးရထိပ်ပိုင်းခေါင်းဆောင်တွေကနေအောက်ခြေတာဝန်ရှိသူတွေကိုပါထိထိရောက်ရောက်အရေးယူပြတဲ့သတင်းတွေကြားနေရလို့ဝမ်းမြောက်မိပါတယ်။ဒါပေမဲ့အာရီလိုက်စားမှုတိုက်ဖျက်ရေးမှာပြည်သူတွေထိထိရောက်ရောက်ပူးပေါင်းဆောင်ရွက်မှုပိုင်းအားနည်းနေရခြင်းဟာနိုင်ငံရေးအခြေအနေတည်ငြိမ်မှုမရှိသေးခြင်း၊ကြောင်းစုံစိတ်နဲ့တန်ကြားစိတ်တွေစိုးမိုးနေသေးခြင်းတို့ကြောင့်လို့ပဲလို့ယူဆမိပါတယ်။အကယ်၍ပြည်ထရေးနဲ့တရားစီရင်မှန်တိုင်းတွေဟာအစိုးရရဲ့စီမံခန့်ခွဲမှုအောက်ကိုလုံလုံရရရောက်သွားမယ်ဆိုရင်ပြည်သူတွေဟာအစိုးရနဲ့အာရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်အပေါ်ယုံကြည်မှုတွေတိုးပွားလာပြီးတော့ရဲရင်ပုံမှန်ပူပေါင်းဆောင်ရွက်လာနိုင်မှာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒါတော့မောင်တသနာရဲ့ပေးစာပါ။နောက်ထပ်ကျွန်တော်တို့ Facebook ကနေပေးထားတဲ့ကိုမှတ်ချက်တိုလေးချို့ဖော်ပြခြင်းပါသေးတယ်။မဆုမွန်ဖတ်ပြပေးပါဦးခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီအောင်ဆိုးဆိုတဲ့အကောင့်ကတော့ပြည်ထရေးဌာနကတယောက်မှမမိဘူးလားတဲ့။မဖမ်းရဲတာလားမသိဘူးဆိုပြီးရေးထားပါတယ်။မြသွေးဆိုတဲ့အကောင့်ကတော့အဂရိလိုက်စားမှုအတွက်ဖမ်းဆီးမှုတွေခက်စိတ်စိတ်ပေါ်လာတာကိုကြိုဆိုပါရစေ။လက်ပေးလက်ယူကျန်းတဲ့ထိတ်တန်းနာမည်ကြီးဌာနတွေကအထူးသဖြင့်လာဝကနဲ့တရားရေးတွေအဖမ်းမခံရတာကိုတော့ဘဝေမကြပါဘူးတဲ့။နာမည်အကြီးဆုံးရဲဌာနကတော့ပြည်ထရေးလက်အောက်ကဆိုတော့အရေးယူဖို့ခက်တာနားလည်ပါရစေတဲ့။ရက်ကျေးအုပ်ချုပ်ရေးမှုတွေဟာလည်းနာမည်ကြီးလက်စားသူတွေပါပဲဆိုပြီးရေးထားပါရစေရှင်။
ဟုတ်ကဲ့ကျေးဇူးပါတော့ဒါလည်းဆိုသွင်းလို့ကောင်းတဲ့ကိစ္စတစ်ခုပါမြန်မာနိုင်ငံမှာဒီအစိုးရပြင်အုပ်ချုပ်ရေးမှာတက်ကလည်းထဲထဲဝင်ပါနေတာဆိုတော့ဒီဥမာစစ်တပ်နဲ့ပတ်သက်လို့တိုင်းတာတန်းတာရှိလာတာမျိုးဒါမှမဟုတ်ရင်လည်းစုံစမ်းမှုလိုလာမျိုးရှိရင်စုံစမ်းအရေးယူမယ်ဆိုရင်ဟိုဖြစ်နိုင်တဲ့အခြေအနေရှိရလားဆိုတာလည်းမိကုန်ထုတ်เสียပါဆိုတော့ဟိုဆရာဦးစည်သူအောင်မြင်သွင်းပြပါလားခင်ဗျာဒါနဲ့ပတ်သက်လို့တကယ်လို့တက်နဲ့ပတ်သက်လို့တိုင်းတာတန်းတာပဲဖြစ်ဖြစ်စုံစမ်းမှုလိုလာရင်ရောကော်မရှင်နေနဲ့လုံနိုင်တဲ့အခွင့်အာဏာလက်တလုံးမှာရှိရလားဆရာ
အဲ့ကျွန်တော်မှတ်သားမိတော့ဆိုရင်ကော်မရှင်ဥက္ကဋ္ဌပြောတာအဲ့ဒီကမပါဘူးသူ့ကိုပေးထားတဲ့လုပ်ပိုင်ခွင့်နဲ့ဥပဒေထဲမှာအဲ့ဒီလိုပဲကျွန်တော်နားလည်ပါတယ်သူမလုပ်နိုင်ပါဘူ
းဟုတ်ကဲ့ဆရာဦးသိန်းတန်းဦးအမြင်ရောခင်ဗျအခုကျွန်တော်တို့လက်ရှိအနေအထားမှာဒီလိုမျိုးပေါ်လေးတက်တူကျန်တဲ့ဒီအုပ်ချုပ်ရေးပိုင်းတို့နဲ့ပတ်သက်ပြီးတော့အပြည့်အဝကော်မရှင်မှာလုပ်ပိုင်လုံနိုင်ကင်နိုင်တဲ့အခွင့်အလမ်းဘယ်လောက်များရှိရလို့ဆရာတို့နားလည်ထားလဲခင်ဗ
ျကျွန်တော်လည်းဒီဥက္ကဋ္ဌကြီးဦးတော်ကြီးပြောတာအရာဆရာစီတော်မင်းပြောတယ်လို့ပဲကျွန်တော်နားလည်သူမတို့နိုင်ပါဘူးဒီပိုင်းနေရဒါကျွန်တော်တို့ခုနကငါးကြီးကြီးကြော်ရဲဆိုတာတောင်မှဒါကျွန်တော်တို့ကကြည့်ကြည့်ကြော်ရတဲ့သဘောပါ ဟိုရွေးပြီးတော့ဒူရွေးပြီးတော့ဟိုပြဿနာမဖြစ်နိုင်တဲ့နေရာမျိုးကလုံနေရာတွေဖြစ်နေ။အဲ့တော့အဲ့ဒီအနေအထားမှာတော့ဒီကော်မရှင်ရဲ့ဒုတ်ပိုင်ခွင့်ကအကန့်အသတ်တော်တော်ကြီးရတယ်ကျွန်တော်ထင်တယ်ဗျ
။ Okay.โอเคสรุปကျွန်တော်ဒီ commission ရဲ့လုပ်ငန်းတာဝန်တွေဒီထက်ပိုအားကောင်းလာဖို့ဆိုရင်ရောဘာတွေလုပ်ဖို့လိုမလဲဆရာ
။အဲ့ဒါတော့ကျွန်တော်တို့ဂျာအေးတူပြီးရိုက်ပေါ့ဗျာ။နောက်ဆုံးကျဒီဘူလာဆက်ရတော့2008 Federal Mode 2008 for the Chinese ဖြစ်သိမ်းပြီးတော့ဒီအများပြည်သူယုံကြည်ကိုးစားတဲ့စစ်မှန်တဲ့ဒီမိုကရေစီကိုအာမခံတဲ့ကျွန်တော်တို့ policy ကိုချင်းလေးပြပေါ်ပေါက်တာမှလားနောက်ဒီအရသာစုအရောက်ရဲ့ဖြစ်အောင်ပါအကုန်လုံးဌာနအကုန်လုံးရှိပြီးတော့သူနေရာသူဌာနနဲ့သူတာဝန်ထမ်းဆောင်နိုင်ပြီးတော့ဖြစ်ဆက်ပြီးရဲ့အချင်းယူကြတော့မှတရားစီရင်ဥပဒေကျွန်တော်တို့အားလိုက်ထားမှတိုက်စီပေါ်မကင်းလို့အရင်ကြီးသွားမယ်အဖွဲ့ကြီးမျိုးပါကြိုးစားကျင်တာမကွဲကြဘူးနဲ့အတိအကျတည်းကပုံမှန်တည်းကကျွန်တော်ရင်းကြီးသွားနိုင်တယ်အခုတော့ဥပမာတင်းတိုင်တိုင်းဝင်ကြီးကိုရင်းကြီးပါကျွန်တော်ထောက်ခံပါတယ်သူ့ကိုကောက်ပြသားဝယ်တာမို့ဒါပေမဲ့အေးဒီလိုတဲ့ကြီးမားတဲ့ဝင်ကြီးတွေကိုအရင်ဆုံးရတဲ့ထက်ကပေမကေတဲ့တော့ပြီးတော့ကအရစ်ကြပြန်ဆက်သွင်းပေးနေရတဲ့ကိစ္စမျိုးပဲပြန်နိုင်ကြည့်လို့လေမတရားဘူးလို့ကျွန်တော်ထင်မိတယ်ဗျ
။ဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့ဦးသိန်းတန်းဦးစီစိုးအောင်မြင့်ကိုရင်ပါဝင်ဆွေးနွေးရတဲ့သူတွေမှတ်ချက်ရေးသားပေးဖို့သူတွေနဲ့တောထရှင်တွေအားလုံးလည်းထူးကျေးဇူးတင်ပါတယ်ခင်ဗျာ
။ကိုအောင်လွင်ဦးစီစဉ်ဆွေးနွေးတင်ဆက်တဲ့စနေည VOA ဒိုင်းရိုက်လေလိုင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာဒီလိုဒိုင်းရိုက်လေလိုင်းအစီအစဉ်တွေကိုအင်္ဂါညတိုင်းနဲ့စနေညတိုင်းမှာပုံမှန်ဆွေးနွေးတင်ဆက်နေတာဖြစ်ပါတယ်ကျွန်တော်တို့ VOA ထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးဖို့နိုင်တယ်လို့စာလိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တက်တာမှ855ရန်ကုန်စာတိုက်ကြီးဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုမတ်တင်ကြီးတက်ကပြောပြပေးပါအောင်ဗျာ
မြန်မာနိုင်ငံတွင်ရိုင်းပင်းကူညီသူတွေအဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်တွေကနှစ်ဆင်ဆိုသလိုရွေးချယ်ချင်းမြင့်ပေးနေတဲ့ပြည်သူ့ဂုဏ်ရည်ဆုချင်းမြင့်ပွဲအခမ်းအနားကိုအခုကျမတို့အတန်းလွှင့်နေတဲ့အချိန်မှာပဲအမေရိကန်ပြည်ထောင်စုအနောက်ဖက်ခြမ်းအာရီဇိုနာပြည်နယ်ဖီနစ်မြို့မှာကျင်းပနေစေဖြစ်ပါတယ်ဆုချင်းမြင့်ပွဲမှာတော့2019ခုနှစ်အတွက်ဆယ်ချိန်မြောက်ပြည်သူ့ဂုဏ်ရည်ဆုရှင်နဲ့ပြည်သူ့ဂုဏ်ရည်အသင်းဘ ਹੁ အလုံးမှုဆောင်အဖွဲ့ကရွေးချယ်တဲ့ပြည်သူ့ဂုဏ်ရည်အထူးစု၄စုကိုချီးမြှင့်မှာဖြစ်ပါတယ်ပြည်သူ့ဂုဏ်ရည်ဆုရှင်ကိုတော့အမေရိကန်ဒေါ်လာ1000ချီးမြှင့်မှာဖြစ်ပြီးအထူးစုတွေကိုဒေါ်လာ1000စီချီးမြှင့်မှာဖြစ်ပါတယ်အခုကျင်းပနေစေအချိန်တွင်ဒီအထူးစု၄စုတဲကတစ်စုကိုကြီးညာထားတာမှာတော့ညောင်ဦးမြို့နယ်အရှိတိရိယာကလောဟာပိဆရာမဒေါ်ဤဤငိမ့်ကိုချီးမြှင့်ကြောင်းကြီးညာထားပါတယ်နောက်ပိုင်းစုတွေကိုတော့ဆက်ပြီးတော့ကြီးညာဖို့ရှိနေပါတယ်ရှင်လေပြားရှိပိုင်းစစ်တပ်တမိုးဘိုးချုပ်ကြီးခလီဖာအက်ဖတာကိုတစ္ဆာခံတဲ့တပ်ဖွဲ့တွေကမြို့တော်ထရီပိုလီတောင်ပိုင်းကနိုင်ငံတကာလေးစိတ်အပါအဝင်မြို့တော်အစွန်ပိုင်းတွေကိုထိန်းချုပ်ထားနိုင်တဲ့အနေအထားရှိနေပါတယ်နိုင်ငံတကာအတိုင်းဝိုင်းကထောက်ခံထားတဲ့လေပြားအစိုးရရုံးဆိုင်ရာမြို့တော်ထရီပိုလီကိုသိမ်းယူဖို့ဗိုလ်ချုပ်ကြီးဟက်တာကတုတ်တက်ဖွဲ့တွေကိုပြီးခဲ့တဲ့ရက်ပိုင်းကညွှန်ကြားခဲ့တာဖြစ်ပါတယ်။မြို့တော်ထရီပိုလီတဲကိုဟက်တာရဲ့တပ်ဖွဲ့တွေဝင်ရောက်လာပြီးနိုင်ငံတကာလေစိတ်ကိုပိတ်ထားတဲ့ပုံတွေကိုလည်းအာရဗ်မီဒီယာကရုပ်သံထုတ်လွှင့်ထားတာမှတွေ့ရပါတယ်။အီရန်နိုင်ငံနောက်တိုင်ပိုင်းမြို့နယ်ကွန်ဆက်စတန်ကရေကြီးမှုအခြေအနေတွေကြောင့်မြို့6မြို့ကပြည်သူတွေဘေးလွယာကိုသွားဖို့အစိုးရကအမိန့်ချထားပါတယ်။အမျိုးသားနဲ့လူငယ်တွေအနေနဲ့နောက်ချန်နေခဲ့ကြပြီးမြို့ရဲ့ရေမဝင်အောင်ရေကားတဲ့တိုင်းတွေဆောက်ရမှာကူညီဖို့တောင်းဆိုတဲ့အကြောင်းလဲပြည်내အခြေအကအစိုးရပိုင်းရုပ်မြင်သံကြားလိုင်းကနေတဆင့်ပြောဆိုထားပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကမအီတန်ဆင်ဖြစ်ပါတယ်။အသံပိုင်းဆိုင်ရာအင်ဂျင်နီယာရော Calvin Fowler ဖြစ်ပါတယ်။ဒီကနေ့မနက်အတွက် VOA အစီအစဉ်တွေကိုမနက်6:00နာရီနဲ့9:00နာရီအထိလိုင်းနိုမီတာ30 40 48အပြင်လမ်းလမ်းမီတာ190ကရော VOA ရဲ့ Facebook စာမျက်နှာကပါတင်ဆက်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါသရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပျော်ရွှင်ဖို့ရနေ့တစ်နေ့ဖြစ်နိုင်ကြပါစေကျွန်တော်ညောင်ဝင်းအောင်ပါ
Thank you. This program has come to you from the Voice of America, Washington.